Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည့်အောက်တိုဘာလ28ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းမီတာ24 40 51နဲ့လိုင်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဦးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိန်လီထိုင်းနဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်။American သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တိတိပဲလိုတော့ချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြန်ပြီး Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးတိုင်းတရရောအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်ထောက်ဝတ်မှာပါ Joe Biden ကအမှတ်9မှတ်ကနေ9မှတ်အထိသမ္မတ Trump ရှိကဦးဆောင်နေတာဖြစ်ပါတယ်သမ္မတ Trump က2016ခုနှစ်က Hillary Clinton ကိုအနိုင်ရရှိခဲ့တဲ့ Michigan, Wisconsin နဲ့ Nebraska ပြည်တွေကိုသွားရောက်နေတာဖြစ်ပါတယ်သဘောထားစစ်တမ်းတွေအရသမ္မတ Trump က Michigan နဲ့ Wisconsin ပြည်နယ်တွေမှာလူထုထောက်ခံမှု Biden ရဲ့နောက်ကနေလိုက်နေပေမဲ့ Republican အင်အားကောင်းတဲ့ Nebraska ပြည်နယ်မှာတော့ဦးဆောင်နေပါတယ် Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုသွားရောက်နေပါတယ်အဲ့ဒီပြည်နယ်မှာ Democrat သမ္မတလောင်းနေအနိုင်မရတာ1992ခုနှစ်ကတည်းကဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအောင်ပွဲရဖို့က Electoral College လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲပေါင်း938မဲတဲကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမ္မတ Trump ကလူထုမဲရေးအတွက်မှရှုံးနိမ့်ခဲ့ပေမဲ့ Electoral College အဖွဲ့ရဲ့မဲအတာနဲ့သမ္မတအဖြစ်ရွေးချယ်ခံရတာဖြစ်ပါတယ်။American တရားရုံးချုပ်တရားသူကြီးဖြစ် Amy Coney Barrett အင်္ဂါနေ့ကတရားဝင်ကျမ်းသစ္စာကျင်းပလိုက်ပြီးဖြစ်ပါတယ် American Senate Intelligence တို့က52ပဲ48ပဲနဲ့တင်းလာနေကအတူပြုခန့်ပြီးတဲ့နောက်မှာတရားရုံးချုပ်တရားသူကြီးချုပ် John Roberts ရှေ့မှောက်မှာကျမ်းသစ္စာကျင်းပခဲ့တာဖြစ်ပါတယ်တရားသူကြီးကိုယ်နဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ကသမ္မတ Donald Trump ခန့်တဲ့တတိယမြောက်တရားသူကြီးဖြစ်ပါတယ်သူကိုခန့်လိုက်လို့ Shields and Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေပေါ်တည်တည်တတ်တတ်အသာစီရရှိမှာဖြစ်ပါတယ်ပူပူနွေ့နွေ့ခန့်ခန့်ရတဲ့တရားသူကြီး Barrett အနေနဲ့သိပ်မကြခင်မှာပဲ American နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စကြီးတစ်ခုတည်းပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေပေါ်တရားကြုံကြုံကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါမှာပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ဒါအပြင်နိုမာလာဆယ်ရည်နေမှာလဲ Affordable Care Act လို့ခေါ်တဲ့ American ကျန်းမာရေးဆောင်ရှမှုစနစ်ဆက်လက်တည်ရှိရေးမတည်ရှိရေးကိစ္စတရားရုံးချုပ်ကဆုံးဖြတ်တဲ့အခါပါဝင်ဆွေးနွေးဆုံးဖြတ်လာရဖို့ရှိနေပါတယ်ခင်ဗျာ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ Coronavirus အခြေလက်စီးရင်တွေအရ American ပြည်တော်စုတွေ COVID-19 ကူးစက်မှုတွေပြန်လည်မြင့်တက်နေပါတယ်တင်းလာတဲ့တရက်ထဲကူးစက်သူ6900ကျော်ရှိနေပါတယ်အထူးသဖြင့် Illinois, Texas, Wisconsin, Tennessee နဲ့ California ပြည်နယ်တွေမှာကူးစက်မှုတွေဇက်တိုက်မြင့်တက်နေတာဖြစ်ပါတယ်။အခုလိုပြည်နယ်တွေနဲ့မြို့ကြီးတွေမှာကူးစက်မှုတွေမြင့်တက်နေတဲ့အထက် Texas ပြည်နယ်ကနေဆက်မြို့ El Paso မှာပြည်ထောင်စုတရင်သုံးပတ်အတွင်းကူးစက်မှုတွေ3ဆမြင့်လာခဲ့တဲ့အတွက်ညစံနိုင်ကနေမနေ့9နိုင်အထိညမထွက်ရအမိန့်နဲ့နှစ်ပတ်ကြာအိမ်ထဲမှာနေကြဖို့ stay at home အမိန့်ထုတ်ပြန်ထားပါတယ်။ညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့တဲ့တရားသူကြီးကဆေးရုံအထူးကျမတ်ကုသခန်းတွေမှာလူနာတွေနဲ့ပြည်နေပြီလို့ပြောပါတယ်။ယူတာပြည်နယ်မှာလည်းဆေးရုံတွေမှာလူနာတွေကိုလက်ခံနိုင်တဲ့အခြေအတွေပြည်တော်မှာဖြစ်ကြောင်းပြည်နယ်ရင်းကစေယုံတွေကိုကူစားပြုတဲ့အဖွဲ့တစ်ခုကပြည်နယ်အုပ်ချုပ်ရေးမှူး Gary Herbert ကိုတတိပေးထားပါတယ်။ American နိုင်ငံအတွင်း COVID-19 ကူးစက်သူပေါင်း 8.9 တန်းကျော်ရှိပြီးသေဆုံးသူက 23,500 ကျော်ရှိတာကြောင့်တစ်ကမ္ဘာလုံးမှာ COVID-19 ဖြစ်ပွားမှုနှုန်းနဲ့သေဆုံးမှုအရေအတွက်အများဆုံးဖြစ်ပါတယ်။တစ်ကမ္ဘာလုံးတိုင်းနာနေတဲ့ကတော့ကူးစက်သူပေါင်း 43.6 တန်းနဲ့သေဆုံးသူ 1.1 တန်းကျော်ရှိနေပါတယ်။ဥရောပမှာတော့ Russia, Finland, Sweden နဲ့ Poland နိုင်ငံတွေမှာလည်းကူးစက်မှုနှုန်းမြင့်တက်နေပါတယ်။American နဲ့ India နိုင်ငံအကြားစီးရီးသတင်းအချက်လက်ဖလှယ်ရေးသမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။ဒေသပတ်သက်ဝေဝင်သတင်းအချက်လက်တွေရရှိဖို့အတူလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အချက်လက်ဖလှယ်မှုသဘောတူညီချက်ဘက်ကာကိုအင်္ဂါနေ့ကနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူစာချုပ်ကိုလက်မှတ်ရေးထိုးကြသလိုတနိုင်ငံလုံခြုံရေးနဲ့မဟာပြူဟာဆက်ဆံရေးတိုးမြင့်ကြဖို့လည်းသဘောတူညီခဲ့ကြပါတယ်။ Indo-Pacific ဒေသမှာတရုတ်နိုင်ငံရဲ့အင်အားသုံးပြုမှုတွေအပေါ်တုံ့ပြန်မှုအရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ American နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးနှစ်ဦးစလုံးက New Delhi မြို့မှာရောက်ရှိနေစမှာအလေးထားဆွေးနွေးခဲ့ကြပါတယ်
။ Our leaders and our citizens see with increasing clarity that the CCP is no friend to democracy.
The Communist Party ဟာ democracy စနစ်တရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာမှုတွေရဲ့မိတ်ဆွေမဟုတ်တယ်လို့ လွတ်လပ်စွာရေကြောင်းသွားလာရင်းနဲ့ပွင့်လင်းပြီးကြီးပွားတိုးတက်စေမယ့်အင်ဒိုပစိဖိတ်ဒေသအတွက်လည်းမိတ်ဆွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကောင်းဆောင်တွေနဲ့ပြည်သူတွေပုံပြင်းရှင်းရှင်းလင်းလင်းသဘောပေါက်လာကြပြီဖြစ်ကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကအင်ကာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ပွန်ပီယိုနဲ့အတူရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမာ့ကအက်စပါကလည်းတရုတ်နိုင်ငံရဲ့အင်ဒိုပစိဖိတ်ဒေသအတွင်းမတိမကျဖြစ်စေတဲ့ပြည်မှုလှုပ်ရှားမှုတွေအောက်မှာနိုင်ငံတွေပိတ်ဆို့မှုမရှိဘဲလွတ်လပ်မှုရရှိစေရေးအားလုံးနဲ့ရင်ပေါင်တန်းရည်တည်သွားမယ်လို့ပြောပါရယ်။နိုင်ငံချုပ်ဆိုခဲ့တဲ့ဘက်ကစာချုပ်အရဒုံးကျည်တွေနဲ့လက်နက်တပ်ဆင်ထားတဲ့ drone ရှင်တွေကိုပြစ်မှတ်ထားရှာဖွေရမှာအရေးပါတဲ့ပထဝီနဲ့လေကြောင်းဆိုင်ရာအချက်လက်တွေကိုအိန္ဒိယနိုင်ငံကရယူနိုင်မှာဖြစ်ပါတယ်။ဝန်ကြီးပုံပီယိုကအိန္ဒိယကနေသီရိလင်္ကာ၊မော်လ်ဒိုက်ဗ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုဆက်လက်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ညဘိုင်းနိုမီတာ40 kHz 8.33 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသိန်းကြီးထိုက်ပါမြန်မာနိုင်ငံမှာအင်္ဂါနေ့ညပိုင်းအထိကိုဗစ် -19 ရောဂါအတည်ပြုလူနာ1466ယောက်ထပ်မံတွေ့ရှိခဲ့တဲ့အတွက်ကိုဗစ် -19 အတည်ပြုလူနာစုစုပေါင်း 48,666 ယောက်ရှိပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပါတယ်ဓာတ်ခွဲနှမူနာ1000ကျော်ကျော်ကိုစစ်ဆေးခဲ့တာမှာအတည်ပြုလူနာ1400ကျော်တွေ့တာပါသေဆုံးသူက25ယောက်ထပ်ပြီးရှိတဲ့အတွက်ကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း1148ယောက်ရှိသွားပြီဖြစ်ပါတယ်။နိုဝင်ဘာလတဲ့ကျင်းပမယ့်မြမရွေးကောက်ပွဲမှာအလုံးပါဝင်နိုင်ပြီးပွင့်လင်းမြင်သာမှုရှိမဲ့အများလက်ခံတဲ့ရွေးကောက်ပွဲဖြစ်ရေးမြမဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာဆောင်ရွက်မှုတွေအလုံးကိုအမေရိကန်ကအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနနိုင်ငံရေးရာဌာနအမြဲတမ်းအတွင်းဝင်ဒေးဗစ်ဟီလ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အင်ကာနေကသူတို့နှစ်ဦးဆွေးနွေးမှုမှာအခုလိုပြောဆိုတာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကပြည်ပခန့်တွေအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေတခြားဒုက္ခသည်တွေပြည်ရင်းမှာအိုးအိမ်ဆုံးခွာတင်းရှောင်နေရသူတွေဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ကုန်တိတ်ခါနဲ့အညီဌာနေပြန်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာအမြဲတမ်းအတွင်ဝင်ဟီလ်ကတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူး။ဒါပေမဲ့ဌာနေပြန်ရေးဆောင်ရွက်မယ်လို့ကြေပေးထားပေမဲ့အကောင့်ထဲတော့မပေါ်သေးပါဘူး။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်အဖွဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဘန်ဒါယီကော်ပိုရေးရှင်း DFC ရဲ့အမှုဆောင်ရာရှိချုပ်အဒမ်ဘိုလာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့အင်ကာနေကနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးယင်းနှိမ့်ညွန်မှုကိစ္စတွေဆွေးနွေးကြပါတယ်။ဘန်ဒါယီဖွံ့ဖြိုးမှုဆိုင်ရာဘဏ် DFC က2015ခုနှစ်ကနေ2019ခုနှစ်အတွင်းမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ300,000ကျော်ယင်းနှိမ့်ညွန်ထားတယ်လို့လဲမြန်မာဆိုင်ရာအမေရိကန်တယုံကဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာအင်ကာနေကလူ1000လောက်ချီတက်ပြီးပြင်းထန်သမရကိုစန့်ကျင်ဆန္ဒပြကြပါတယ်။တမန်တော်မူဟာမက်ကိုတရုတ်ဖော်တဲ့ရုပ်ပြောင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖြစ်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုပြင်းထန်သမရရဲ့အခိုင်အမာထောက်ခံမှုကိုပါဆန္ဒပြတာလို့ AP သတင်းကဖော်ပြပါတယ်။ကမ္ဘာကျွလောကမွတ်စလင်တွေညီညွတ်ကြဖို့နဲ့ပြင်းထန်ကိုတပိတ်မှောက်ကြဆိုတဲ့စာရန်တွေဆိုင်းပုတ်တွေကင်ပြီးအယူဆွဲပြင်းထန်တဲ့အစ္စလာမီအန်ဒိုလွန်ဘင်္ဂလားဒေ့ရှ်အဖွဲ့ကဆန္ဒပြသူတွေချီတက်ခဲ့ကြတာပါမွတ်စလင်အများစုနိုင်ငံတွေမှာအစ္စလာမ်ဥပဒေကျင့်သုံးဖို့လဲဒီအဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်ဆန္ဒပြသူတချို့ကတော့ပြင်းထန်သမ္မတအီမန်နျူအယ်မာခရွန်ရဲ့မျက်နှာပေါ်မှာချက်ချီကရေးဆွဲထားတဲ့ရုပ်ပုံတွေကင်ဆောင်ချီတက်ကြပါတယ်ဆန္ဒပြသူတို့ကတော့ပြင်းထန်သမ္မတကိုမလေးစားဘူးဆိုတာကိုတရုတ်ဖော်တဲ့အနေနဲ့လေပင်တဝိုင်မှာဖနက်တွေချိတ်ဆွဲထားတဲ့သမ္မတမက်ခရွန်ရဲ့ရုပ်ပုံကိုကန်ဆောင်ဆန္ဒပြပါတယ်။စာသင်ခန်းထဲမှာတမန်တော်မူဟာမက်ရဲ့ကတူးရုပ်ပြောင်ကိုပြသခဲ့တဲ့ကျောင်းဆရာကိုပါရီမြို့တော်အနီးမှာရဲရဲဆက်ဆက်ခေါင်းဖြတ်တက်ဖြတ်ခံခဲ့ရပြီးတဲ့နောက် ဒီကိစ္စကထပ်ပြီးတော့ပေါ်ပေါက်လာတာပါ။ကျောင်းဆရာကိုတိုက်ခတ်ခဲ့တဲ့အသက်18နှစ်အရွယ်ချက်ချင်းဝယ်ဘွားဒုက္ခတဲ့အမျိုးသားကိုတော့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုအတွင်းမှာတေဆုံးသွားပါတယ်။ပြင်သစ်သမ္မတမက္ခရွန်ရဲ့အစိုးရအဖွဲ့ဝင်တွေကတော့အလားတူရုပ်ပြံကတ်တွန်းတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆို권အဖြစ်ဆက်လက်ကာကွယ်သွားမယ်လို့အခိုင်အမာကတိပြုထားပါတယ်။မဲကောင်မြေအထက်ပိုင်းကမြင့်ရည်နဲ့မွေးရည်စီတိုင်တာချက်တွေကိုတစ်နှစ်ပတ်လုံးမဲကောင်မြေကော်မရှင်ကိုပေးဖို့တရုတ်ဘက်ကသဘောတူလိုက်ပါပြီ။ထိုင်းကမ်ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေပါတဲ့မဲကောင်မြေကော်မရှင်နဲ့တရုတ်နိုင်ငံတို့ကြားတရားဝင်သဘောတူညီချက်ကိုအောက်တိုဘာလ22ရက်နေ့ကြာတာပြင်းနေကလက်မှတ်ထိုးခဲ့တာပါ။ပြီးခဲ့တဲ့18နှစ်တာကာလအတွင်းမဲကောင်မြေအထက်ပိုင်းယူနန်ပြည်နယ်ထဲကမွေးရည်ချိန်နဲ့မြေရည်တိုင်တားရေးစခန်းတစ်ခုကရတဲ့အချက်လက်တွေကိုဇွန်လကနေအောက်တိုဘာလအတွင်းမဲကောင်မြေကော်မရှင်ကိုတရုတ်ကပေးနေတာပါ။အခုသဘောတူညီချက်တစ်အရတော့မဲကောင်အထက်ပိုင်းမွေးရည်ချိန်မြေရည်အဆင့်တိုင်တားချက်တွေကိုတရုတ်ဘက်ကတရက်ကို2ချိန်နဲ့တစ်နှစ်ပတ်လုံးပေးရမှာဖြစ်ပါတယ်။တရုတ်ဘက်ကမဲကောင်မြေကျောင်းဆိုင်ရာအချက်လက်တွေတစ်နှစ်ပတ်လုံးပေးမဲ့အချက်ကြောင့်မဲကောင်မြေကျောင်းအောက်ပိုင်းနိုင်ငံတွေမှာပျက်စီးဆုံးရှုံးမှုများနိုင်တဲ့ရုပ်တရက်မြေရည်ကြီးတာမြေရည်ရော့ကျမှုလိုကိစ္စတွေကိုကြိုပြီးတော့တွက်ချက်နိုင်ရေးအထောက်အကူဖြစ်နိုင်ပေမဲ့လည်းတရုတ်ဘက်ကအချက်လက်ရတာနောက်ကျတာမျိုးလည်းဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ဗီအိုမြန်မာပိုင်းစီစဉ်ရဲ့ပုတ်ထူးနေမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မင်းမြန်ကန်တွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင
်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်တိဆောက်ပြီးစီးသွားတဲ့လေရင်ကွင်းတက်မှာဒီကနေ့ပဲလေရင်ဒဇင်းကိုစမ်းသပ်ပြန်တန်းခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကုန်းလန်ခီးကိုအဓိကထားနေရတဲ့ချင်းပြည်နယ်မှာခီးတဲ့တင်လေရင်တွေပြေးဆွဲနိုင်မဲ့စူပုံးလေရင်ကွင်းကိုဖလန်းမြို့မှာ2015ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးဒီနှစ်မနက်စင်နာရီခွဲအချိန်မှာပထမဆုံးလေရင်စတင်ဆင်းသက်ခဲ့တာဖြစ်ပါတယ်ပထမဆုံးလေရင်ဆင်းသက်ခဲ့တဲ့အချိန်တွေကိုချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တာယာရေးဝန်ကြီးဦးစိုးထက်က VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့အောင်မြင်ဆင်းပါတယ်ခင်ဗျ8072လေရင်ဆင်းပါတယ်ခင်ဗျရေလေင်ခရူအားကိုရောက်ပါပါတယ်ပိုင်လော့တွေနဲ့လေယာဉ်မေးတွေကိုရောက်တော့ပါပြီးတော့အဲ့ဒီကဝန်ဆောင်မှုလုပ်တဲ့စဖွဲ့တွေအားလုံး25ယောက်လိုက်လာပါခင်ဗျာအဲမနေ့စနေကွယ်စနေကွယ်ဆင်းပြီးတော့မှ7:15မှာပြန်တက်တော့ပါတယ်ခင်ဗျာ
ပထမဆုံးဆက်ရောက်လာတဲ့လေယာဉ်ကိုဒုတိယသမ္မတဦးဟင်ရီဗန်တီယူနဲ့မိသားစုချင်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့အပါအဝင်ဒေသခံတွေကလာရောက်ကြိုဆိုခဲ့ကြပါတယ်လေရင်ကွင်းသစ်ဖွင့်လှစ်နိုင်တဲ့အခြေအနေနဲ့လေရင်တွေစတင်ပြေးဆွဲနိုင်တဲ့အခြေအနေကိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလေကြောင်းပို့ဆောင်ညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်သူကအခုလိုပြောပါတယ်
ကျွန်တော်တို့ဖွင့်ပွဲလုပ်ဖို့ကိစ္စကိုတော့ကျွန်တော်တို့ဘက်ကနေပြီးတော့အစီအစဉ်တွေစီမံချက်တွေပြင်ဆင်လာပြီးဖြစ်ပါတယ်ကိုဗစ်ကာလမှာဖြစ်တဲ့အတွက်လူစုတူဝေးနဲ့မရှိအောင်လို့ကိုဗစ်ကာလငြိမ်သက်သွားတဲ့အခြေအနေကြောင့်ဆက်မကြီးဝန်ကြီးဌာနရဲ့နိုင်ငံချင်းနဲ့အညီရာသီဥတုကောင်းတဲ့အချိန်ဒီကနေ့လောလောရမယ့်အချိန်မှာစီစီကားကစေပါဖို့လည်းစီစဉ်ထားပါတယ်။ airline တွေဆွဲဖို့ကိစ္စကတော့ airline တွေနဲ့ဒီကျွန်တော်တို့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့လေကြောင်းကြီးဌာနနဲ့ညှိနှိုင်းလို့ရှိရင်ကျွန်တော်တို့ air route တွေပြန်လည်ရေးဆွဲမယ်။တစ်ပတ်တည်းမှာဘယ်တစ်ချိန်ဆွဲနိုင်မလဲ။စီးမဲ့လူအရေးအတွက်နဲ့သွားမဲ့ခရီးတွေလမ်းကြောင်းပေါ်မူတည်ပြီးတော့ကျွန်တော်တို့အစီအစဉ်တွေညှိနှိုင်းရေးဆွဲတာကြီးဆောင်ရွက်မှာဖြစ်ပါတယ်။
ချင်းပြည်နယ်ဟာတခြားဒေသတွေနဲ့ဆက်သွယ်ရမှာကုန်းလမ်းတစ်ခုတည်းသာအားကိုးနေရပြီးမိုးအခါမှာဆိုရင်မကြာခဏတောင်ပြိုလာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်ပါတယ်။လေရင်ခီးစဉ်တွေစတင်ပြေးဆွဲနိုင်ပြီဆိုရင်ချင်းပြည်နယ်ရဲ့ပညာရေးကျန်းမာရေးလူမှုရေးသာမကခီးသွွားလုပ်ငန်းပါတိုးတက်လာမယ်လို့မျှော်လင့်ကြောင်းလည်းပြည်နယ်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ်။
ဘောမလုံးပြီးတော့လင်းရှိကျူးတွေဆွဲပြီးတော့သွားလာနိုင်မယ်ဆိုရင်တော့ကျွန်တော်တို့ပြည်တွင်းခီးစဉ်တွေရန်ကုန်မန္တလေးဒီတော့အဲ့ဒီကိုကျွန်တော်နိုင်ပိုင်းတွင်းမှာသွားလာနိုင်ဖို့ဖြစ်ပါမယ်။အခုတော့တခါကျွန်တော်ရဲ့ပညာရေးကျမ်းမာရေးကိစ္စတွေလူမှုရေးကိစ္စတွေနောက်ပြီးတော့ဒီကတော့ကျွန်တော်တို့ကဟိုခီးသွားလုပ်ငန်းဖုံးပြုတ်ဖို့ကိုလည်းညှော်လင့်ပါတယ်။ကျွန်တော်ချစ်တဲ့ဟိုတောင်လူတွေကရောက်ဖို့မလွယ်ဘူးခင်ဗျ။လေရင်ခီးရင်ရှိမယ်ဆိုတော့ကျွန်တော်ချစ်တဲ့ရဲ့ဒီရိယကန်တို့ချစ်တဲ့တကွင်းမှာပေါ့။သဘောကတော့အလားတည်းအဲ့ဒီဟာလေးတွေကိုကြည့်ဖို့တော့ဟိုဒီတွင်ကြည့်တော့ဒီပါကြည့်တော့ဒီကအကြောင်းလာလိမ့်မယ်ဆိုကျွန်တော်ပြောလဲပါတယ်ခင်ဗျ
Puman Apian Motogane Dwame Suin, Haka Falangani, Mandaligo Senai, Nibirogo Satonai, Jangongo Nai Nese Jolok Jamian Jongle Biobare. Subong Lien Gwenha, Bile Yimena Bin at Mienbi, Choton Joma D. Shibi, Yamanangama, Amyazon Lien Gwen to Coop Chipare. Lien Bilangaro, B. Choton Jone, Bilan at J. BDR Shibi, ETR 72 Lien Rui, Sintan Naibo, Piacentara, Chipare. Lorose Maro, Chimpi Nem Dupima, Nangandaga Aguinine, Bilan B. Dondon Lau Shime, Lien Gwen at the Coop Disoundedalo, Haka Tantalan, DJ Minta.
ပလောဝစားတဲ့မြို့တွေမှာလည်းအလားတူလေရင်ကွင်းငယ်တွေဆောက်လုပ်ဖို့ရာထားထားပါတယ်ပလောဝမြို့မှာတော့ရင်ကလေရင်ကွင်းငယ်တစ်ခုရှိခဲ့တယ်လို့1996နှစ်ကနေ1987ခုနှစ်လောက်အထိတွင်အော်တာလေရင်တွေပြန်တန်းခဲ့ပူပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်ကိုဗစ်ကရောဂါထိ ချမကမအေးမှာပါထိုင်းနိုင်ငံကန်တနာပူရီခရိုင်ဖျားသုံးစုဒေသနောက်လူနေကြားကိတ်ကိုထိုင်းနိုင်ငံဘက်ကဒီကနေ့မနေ့၈နာရီကနေညနေ၆နာရီအထိယာယီဖွင့်လှစ်ပေးလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်ဖြစ်ပွားရာကနေကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်လာကြောင်းထိုင်းနိုင်ငံကဖျားသုံးစုအပါအဝင်နေဆက်ဒေသတွေမှာအဝင်အထွက်တွေနဲ့ကုန်သွယ်မှုတွေကိုတားမြစ ရတာယာယီဖွင့်ပေးလိုက်တာလို့လဲကန်ချနာပူရီမြို့ပိုင်းဂျရာကီရဲ့ပုံစဝတ်ကသတင်းထုတ်ပြန်ခဲ့ပါတယ်။နယ်စပ်ဂိတ်တွေပိတ်ထားတာကြောင့်ဆုံးရှုံးနေတာမှုတွေကြုံရတဲ့မှာအခုလိုမျိုးယာယီဖွင့်ပေးလိုက်တဲ့အပေါ်ကုန်ကယ်တွေကတော့ကျူဆူခဲ့ကြပါတယ
်။ကျေးဇူးဖက်ဒန်နဲ့ให้อาชีพละครั้งก็ยังดีเพื่อให้ได้ทํากินกันทั้ง2ฝั่งได้เป็นอยู่สบายอ
่ะ။တပတ်တစ်ခါဖွင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့အသက်ရှူနည်းနည်းခြောက်တာပေါ့။ကုန်ပစ္စည်းတွေကမြန်မာဘက်ကမပို့ပဲရပ်ပြီးစောင့်နေရမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဆုံးရှုံးနေတာမှုတွေဖြစ်နေရပါတယ်ဒီဘက်ကကုန်ပစ္စည်းတွေကိုဟိုဘက်ကိုရောက်ပြီဆိုရင်ဂိုဒေါင်တွေမှာထားပြီးဖျက်ချီပေးလို့လည်းရပါတယ်ဒီလိုလုပ်ပေးမယ်ဆိုရင်တော့နှစ်ဖက်ကုန်တွေတွေဆုံးရှုံးနေတာမှုတွေနည်းလာပါလိမ့်မယ်ဆိုပြီးထိုင်းကုန်တွေတယောက်ကပြောဆိုသွားတာပါဒီကနေ့မနေ့ကုန်တွေမှုတွေယာယီပြန်ဖွင့်ပေးလိုက်တဲ့အချိန်မှာတော့ကုန်ကားတွေကိုပို့တက်ချေပြန်တာစည်ရင်ကောက်ယူတာဖြတ်တန်းသွားလာသူတွေကိုကက်ယောဂါကာကွယ်ထိချုပ်ရေးစည်းကမ်းအနေနဲ့အညီကန့်သက်စစ်ဆေးတာတွေလည်းရှိခဲ့ပါတယ်။ထိုင်းရနာပိုင်းတွေကတော့ကက်ယောဂါကူးစက်မှုအခြေအနေတွေကိုထိချုပ်လာနိုင်တဲ့အပေါ်မူတည်ပြီးနေဆက်ကုံသွယ်ရေးတွေကိုပြန်ဖွင့်ဖို့လိုလားနေတယ်လို့လည်းထိုင်းနိုင်ငံအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ထိုင်းကာကွယ်ဦးစီးချုပ်ကကျွန်တော်မှလာပြောတယ်လေနေဆက်တွေအဲ့လိုမျိုးဖွံ့ဖြိုးဖို့တကယ်လို့ကိုဗစ်ကယောဂါနဲ့ပတ်သက်ပြီးတော့ကိုဗစ်ကလည်းသာဒီကာကွယ်နိုင်တယ်။ဘာမှဘက်ကလည်းယောဂကုသမှုမများဘူးဆိုလို့ရှိရင်နိုင်ငံနေဆက်အဲဒီခုနပြောတဲ့ပုံမှန်အခြေအနေတည်အောင်လို့ကုန်တွေကိုဘလို့ကောင်းလဲဆိုခိုင်းမဲ့ချမ်းအောင်လို့သူအဓိကပြောတာပါ။ဒီလိုတီးစင်းတင်းကျပ်ထားတဲ့ကိုဗစ်ရဲ့တင်းကျပ်ထားတဲ့ဥပဒေကြီးချော့ပေးဖို့သူပြောတယ်လေ။အဲ့ဒါမှနှစ်ဖက်အလုပ်ကိစ္စရောအလုပ်သမားတွေအတွက်ရောဒီကုန်စည်ကူးတန်းရေးအတွက်ရောအဆင်ပြေမယ်ဆိုတဲ့သဘောမျိုးပါဝင်ဦးစီးချုပ်ကဟိုမှာဖြစ်သွားတယ်လေ။
ဟုတ်ပြီ
သူတို့ဌာနဆိုင်ရာမျိုးတိုက်တွန်းသွားတွေ့
မြန်မာနိုင်ငံမှာကက်ယောဂါကူးစက်မှုတွေတကြောပြန်ဖြစ်ပွားရာကနေဖျားသုံးစုနေဆက်အဝင်အထွက်ကိုသတင်းနှစ်ပတ်ကြာယာယီပိတ်ထားဖို့ပြီးခဲ့တဲ့လ22ရက်နေ့ကပဲထိုင်းရနာပိုင်းတွေကကြေညာခဲ့ပြီးတက်တန်းတိုးနေတာဟာအခုဆိုရင်တတိယအခြေထိရှိသွားပါပြီထိုင်းနိုင်ငံမှာကိုဗစ်ကက်ယောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပြီးမဲ့မကြသေးခင်လပြည်ကစလို့ယောဂါကူးစက်မှုတွေကြာဆင်းလာနေရကနေကန့်သတ်မှုတွေလျှော့ပေါက်လာနေချိန်မှာပဲမြန်မာနိုင်ငံမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာလုံခြုံရေးကိုတင်းကျပ်ထားပြီးအဝင်အထွက်တွေကိုလည်းတားမြစ်ထားတာဖြစ်ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။ VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမထွန်ပါဗြိတိန်နိုင်ငံမှာလူတွေကိုကိုရိုနာဗိုင်းရပапိုးတမင်ကူးစက်အောင်လုပ်ပြီး COVID-19 ကာကွယ်ဆေးထုတ်လုပ်မှုဖြစ်စဉ်ကိုအရှိန်မြင့်လှုပ်ဆောင်သွားဖို့ရှိကြောင်းအစိုးရကကြေညာလိုက်ပါတယ်။ Henry Richwell လန်ဒန်ကနေသတင်းပေးပို့ထားပါတယ်။အခုလောလောဆယ်စမ်းသပ်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးတွေကိုမိမိစံနာလျောက်ကာကွယ်ဆေးအထောက်ခံသူတွေနဲ့စမ်းသပ်ရပါတယ်။ပြီးတော့မှသဘာဝအတိုင်းဗိုင်းရပ်ကူးစက်မှုအခြေအနေကိုစောင့်ကြည့်ပြီးကာကွယ်ဆေးရဲ့ထိရောက်မှုကိုစောင့်ကြည့်ရတာဖြစ်လို့အခုစမ်းသပ်မှုတွေကလနဲ့ချီဒါမှမဟုတ်နှစ်နဲ့ချီကြားလေးရှိပါတယ်။ဒါကြောင့်ဗြိတိန်ဆိုရကလူသားတွေအပေါ်အကဲစမ်းမှု Human Challenge လို့ခေါ်တဲ့စမ်းသပ်မှုတစ်ခုကိုစတင်ဖို့ဆုံးဖြတ်လိုက်ပါတယ်။ ကျန်းမာသန်ဆွမ်းတဲ့လူတွေကိုဗိုင်းရပ်စ်ပိုးတမင်ကူအောင်လုပ်ပြီးတဲ့နောက်မှာတဆင့်ချင်းစီလေလာပြီးကာကွယ်ဆေးထုတ်လုပ်သွားမှာဖြစ်ပါတယ်ဒီအစီအစဉ်နဲ့မိမိဆန္ဒလေးရောဘာဖြစ်လို့ပါဝင်စမ်းသပ်ခံရတယ်လဲဆိုတာကိုတဏီကာကရှင်းပြပါတယ
် So many people struggling right now and I want
ခုချိန်ဟာလူတွေရုန်းကန်နေကြရတဲ့အချိန်မှာဒီကယောဂကြီးနိမ့်မှကြော်စေချင်ပါတယ်ယောဂကူတာတွေနေ့တိုင်းများလာတဲ့အပြင်သေတဲ့လူတွေလည်းတုံးနေရပါအခုလိုစမ်းသပ်လို့လူတိုင်းရင်ဆိုင်နေရတဲ့အခက်အခဲကြီးကိုအချိန်တော်တော်နဲ့ကြုံလာနိုင်မယ်ဆိုရင်ကျွန်မကူညီချင်ပါတယ
်trauma for the whole world.
Danny Galloway, Alistair ကလည်းတသဘောတည်းရှိသူဖြစ်ပါတယ်
။ Personally, I can't let this opportunity to do something.
တခြားလူတွေတဲ့ယောဂတန်ခံရဖို့နည်းတဲ့သူတယောက်အနေနဲ့ဒီအခွင့်အရေးကြီးကိုကျွန်တော်လက်လွတ်မခံနိုင်ပါဘူး
။ Britain ဆိုရက Human Challenge အတွက် American Dollar 43.4 သန်းကျော်သုံးဆွဲမှာဖြစ်ပါတယ်။ဒီစမ်းသပ်မှုကအရေးပါတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။
There's a very long history of this.
ကာဝယ်ဆေးထုတ်တဲ့တမိုင်းမှာဒီလိုစမ်းသပ်ခံမျိုးရှိခဲ့ပါတယ်။ကာလာဝန်ယောဂနဲ့တိုက်ခွတ်ယောဂကာဝယ်ဆေးကိုစမ်းသပ်ပြီးထုတ်လုပ်ခဲ့
တော့
စမ်းသပ်ခံရတဲ့အတွက်တော့ WHO မှာစိုးရိမ်စစ်ကလည်းရှိနေပါတယ
် Volunteers must have focus
on that ပါဝင်သူတွေရဲ့အချင်းမဲ့သဘောတူညီကိုရယူဖို့လိုအပ်ပါတယ်အနည်းအနည်းဆုံးဖြစ်မဲ့သူတွေရွေးရပါဘူးကုသထုံကူးတွေမတွေ့သေးတဲ့ virus 4နဲ့စမ်းသပ်မှာဖြစ်လို့ပ
ါကမ္ဘာတဝန်းကနိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရလို့ဆေးရုံတက်ရတာနဲ့သေဆုံးရတာတွေတချိန်တိုးမြင့်တက်နေပါတယ်ပုံမှန်အခြေအနေမျိုးပြန်ရောက်ဖို့အမျှော်လင့်နိုင်ဆုံးအရာကကာကွယ်ဆေးပဲဖြစ်ပါတယ
် This point in time we do not have a way of stopping transmission and
ယောဂကူးစက်နာလို့အခုအချိန်ကြီးကျွန်တော်မှနေလမ်းရှိသေးပါဘူးတမန်ဒေါ်နယ်ထရမ့်ကိုကူးစက်ပေးတာမျိုးကိုခါအတုံးတမှုဘောင်းဆောင်ပေးနိုင်တဲ့ကူးစက်မျိုးပေးလို့ရတယ်ငွေကြေးအင်အားလုံးလောက်တော့မရှိပါဘူးဒီလိုကူတာမျိုးကဈေးတော်ကြီးပါတယ်။အကွက်ဆေးလည်းမရှိသေးတော့။ယောဂပြန်နှံ့တာကိုထင်ချုပ်ဖို့အများကြီးလိုအပ်တယ
်။ Human Challenge စမ်းသပ်မှုကိုပြုလုပ်မဲ့ Britain သုတေသနပညာရှင်အဖွဲ့က Virus အခြေအတွက်ပမာဏဘယ်လောက်လောက်က COVID-19 ရောဂါကိုဖြစ်စေတယ်လဲဆိုတာကိုအရင်ဆုံးလေ့လာမှဖြစ်ပါတယ်။စီးပညာကျင့်ဝတ်နဲ့စီကံထိန်းသိမ်းဌာနစီကနေခွင့်ပြုချက်ရပြီးရင်တော့2021ခုနှစ်မေလမှာဒီစမ်းသပ်မှုကိုစတင်မှာဖြစ်ပါတယ်။လာတဲ့ချီတော့ဆောက်ရအောင်မှာဖြစ်ပါတယ်ခင်ဗျကျွန်တော်ရဲမတော်မှာ
ဟုတ်တယ်ပုန်နေနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်လှည့်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီကျွန်မအင်ဂျင်နိုင်ပါရှင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိနေတဲ့တရားမဝင်မူရင်းစေဝါနဲ့လက်နက်ရောင်းအဝယ်လောင်းကစားယုံတွေကိုတရုတ်ကကျော်တောင်းနောက်ခံပေးနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက် Economic Times သတင်း online မှာDeepajan Rao Chaudhary ရေးသားထားတဲ့ဆောင်းပါးကိုတင်ပြမှာပါ။မြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးမှာအငင်းပွားဝယ်ရာကိစ္စတွေရှိလာချိန်နောက်ထပ်တရားမဝင်နေဆက်ဖြတ်ကျော်မှုလုပ်ငန်းကြောင့်ပြဿနာတွေပိုပြီးကြုံတွေ့လာရကြောင်းအစာချီရေးထားပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီမြို့နယ်မှာရှိတဲ့ရွှေကုတ်ကူရွာမှာတရုတ်နိုင်ငံသားတွေလုက္ကင်နဲ့တရားမဝင်မူရစီဝါလက်နက်ရောင်းဝယ်မှုတွေနဲ့လောင်းကစားယုံတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကရွေးကောက်ပွဲအပြီးကာလမှာစုံစမ်းစစ်ဆေးအရေးယူမှုတွေပြုလုပ်နိုင်ဖို့ရှိနေပါတယ်။တရားမဝင်လက်နက်နဲ့မူရစီဝါမှောင်ခိုရောင်းဝယ်မှုလောင်းကစားယုံတွေတရုတ်ရင်းနှီးမြှုပ်နှံသူတွေတဖြည်းဖြည်းစီးဝင်လာပြီးမြန်မာနယ်စပ်မှာတရုတ်မျိုးတော်တစ်ကိုတိစောက်နေတာဟာရေရှည်မှာမြန်မာနိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုချိန်ချောက်နိုင်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြန်မာအစိုးရပြောခွင့်ရဦးစောထီကမီဒီယာတွေကိုပြောကြားရမှာရွှေကုတ်ကမှရက်လွန်ဗီဇာနဲ့နေထိုင်နေတဲ့နိုင်ငံသားပေါင်း 2,000 ကျော်ရှိနေပြီးအဲ့ဒီထဲက 1,900 ကျော်ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနဲ့ထိုင်းနိုင်ငံတွေမှာကိုဗစ်ကရောဂါကြောင့်လော့ခ်ဒေါင်းပိတ်ဆို့မှုတွေချမှတ်ထားပေမဲ့မြောက်ပြည်မြို့မှာရှိတဲ့လောင်းကစားရုံတွေကိုဖွင့်လှစ်ထားပြီးလောင်းကစားသမားတွေဟာတရားမဝင်လမ်းကြောင်းကနေတဆင့်ဆက်လက်ဝင်ရောက်လာနေတယ်လို့ဆိုပါတယ်။မကြသေးခင်ကပဲထိုင်းရဲတွေဟာနေဆက်ကိုတရားမဝင်ဖျက်ကျော်လာတဲ့တရုတ်နိုင်ငံသား၃ဦးကိုဖမ်းဆီးခဲ့ပါတယ်။သူတို့ကိုဖမ်းဆီးချိန်အဲ့ဒီလူ၃ဦးလက်ထက်မှာစုစုပေါင်းထိုင်းဘတ်ငွေ၈သန်း၊အမေရိကန်ဒေါ်လာ၂သိန်း၅သောင်း 9000ကျော်ရှိနေပါတယ်။အခုလိုအငင်းပွားပွဲရာရွှေကုတ်ကိုစီမံကိန်းနဲ့ပတ်သက်လို့ထပ်မံစုံစမ်းစစ်ဆေးတာတွေလုပ်ဖို့ဗဟိုအစိုးရကကရင်ပြည်နယ်အစိုးရကိုညွှန်ကြားထားပါတယ်။ဂျွန်လမှာဒီစီမံကိန်းကိုစုံစမ်းစစ်ဆေးဖို့အတွက်ဗဟိုအစိုးရဘက်ကကိုပိုင်ခုံရုံးဖွဲ့စည်းခဲ့ကြောင်းကြေညာခဲ့ပါတယ်။China Town လို့လူသိများတဲ့ကရင်ပြည်နယ်ကဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းကိုဘိုးမူးစောချစ်သူဦးဆောင်တဲ့မြန်မာစစ်တပ်ကြောထောင်နောက်ခံပေးထားတဲ့လက်နက်ကင်နယ်ကြားဆောင်တပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ရထိုင်း International Holding Group တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ ARN သတင်းဌာနအဆိုအရသိရပါဗျ။ဒါအပြင်စစ်ပိုင်းဆိုင်ရာသတင်းအချက်အလက်တွေရဆိုရင်လက်နက်ပစ္စည်းတွေဟာအဲ့ဒီရွှေကုတ်ကိုရှိရာမဲဆောက်မြဝတီကတဆင်ရခိုင်တပုံတွေအိန္ဒိယစစ်သွေးကြတွေအခြေစိုက်တဲ့စကိုင်းတိုင်းချင်းနဲ့ရခိုင်ပြည်နယ်တွေအထိရောက်ရှိခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လက်ရှိမှာဖမ်းဆီးတရားစွဲဆိုခံရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဟောင်းဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်ထားတာတွေမရှင်းလင်းသေးတာတွေသင်ခန်းစာယူနိုင်စရာစာတာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်။တီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ။ဦးရထွန်းနဲ့ကိုဆွေဝင်း VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ
။မင်္ဂလာပါခင်ဗျာ။
ဆိုတော့ကျွန်တော်အရင်ဆုံးကိုဆူဝင်းကနေကျွန်တော်စလိုက်ချင်ပါတယ်ကိုဆူဝင်းကဒီမြန်မာနောင်ရဲ့ editor ချုပ်အနေနဲ့ဒီဥကြော်မြင့်ကိစ္စနဲ့ပတ်သက်ပြီးတော့စပြီးတော့ဖော်ထုတ်ရေးသားခဲ့သူဆိုတဲ့အခါကျတော့ကိုဆူဝင်းကျွန်တော်ပထမဦးဆုံးသိကျင်တာဘာကြောင့်ဥကြော်မြင့်ကိစ္စကိုကိုဆူဝင်းတို့ရေးပြခဲ့တာလဲ
ဘာကြောင့်လဲဆိုတော့အခုဒီကျွန်တော်တို့ကနံပါတ်1အနေနဲ့ဒီဟိုစာအခု UEC ကနေပြီးရုပ်ောက်ဘွဲကော်မရှင်ကညင်ညာလိုက်တဲ့ခါမှာဒီပါတီရဲ့ဝေယံရွေးချယ်ခံမဲ့ကိုယ်စားလောင်းတွေရဲ့အရေးတော့ပြည့်ပြီးတော့ကျွန်တော်တာအန်အားတင်သွားတယ်။အဲ့ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကတော့ကျွန်တော်ကိုယ်တိုင်ဒီဥကြုံမြင့်ကိုကျွန်တော်တွေ့ခဲ့ဘူးတယ်။အင်းစင်ထောင်ထဲမှာ1998ခုနှစ်မှာကျွန်တော်ထောင်ကျနေတဲ့အချိန်မှာသူတွေ့တယ်။တွေ့ပြီးတော့ဟိုဒီမြန်မာဘာစကားနဲ့ပဲသူနောက်တချို့ဟိုအမျိုးသမီးအကြောင်းတွေပါလေသူပြောဆိုနေတာတွေလည်းတွေ့တယ်။သူကကျွန်တော်တို့ထောင်ထဲမှာဆိုလို့ရှိရင်မူရေကြုံမြင့်ဆိုပြီးတော့ကျွန်တော်တို့ကတည်တယ်သူကိုသူထောင်ထဲမှာလည်းသူလျှောက်ပြီးတော့သွားလာလှူရှားနေတယ်အမှန်တော့ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေထားတဲ့တိုက်တီဆိုရင်ဒါတောင်းတောင်းဖယ်ကျင်းသားမှလာလို့မရဘူးဒါပေမဲ့သူကတော့သွားလာလှူရှားနေတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ဒါထူးခြားတဲ့အချက်ပဲပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်အစ်စစ်ထောင်နေပြီးတော့တခြားထောင်ကိုပြောင်းသွားတယ်သူကလည်းပဲကျွန်တော်တက်စောပြီးတော့မန္တလေးထောင်ကိုပြောင်းသွားတယ်ကျွန်တော်ရောက်သွားတဲ့ထောင်မှာဟိုဥကြုံမြင့်ရဲ့အမှုရဲကိုလည်းကျွန်တော်တွေ့ရတယ်အဲ့ကနေကျွန်တော်ဘာသိရလဲဆိုတော့ဥကြုံမြင့်ကမကြခင်မှာပဲထောင်နေပြီးတော့ရဲဝင်တဲ့တရားကိုခေါ်ပြီးတော့မှထွက်ပြေးလျောက်သွားတယ်ဆိုတော့ကျွန်တော်သိရတယ်ဆိုတော့နောက်ပိုင်းကျတော့သူပါတီကိုကနေဒါမှာထူထောင်တဲ့ UDP ပါတီကိုကနေဒါမှာထူထောင်ဒီလောက်ကျွန်တော် background ရှိတယ်ပေါ့နော်ဆိုတော့အခါကျတော့ရုတ်တရက်သူပါတီကအဲ့လောက်ထိပမာဏများများဝင်ပြိုင်မယ်လို့သိလဲသိတဲ့ကောဟိုဒါအင်မတန်ဟိုဘာဖြစ်ဖြစ်ကျွန်တော်တို့သတင်းသမားပိုင်းကစိတ်ဝင်စားဖို့ကျွန်တော်တို့ကယူဆတယ်ဘာမှတိုင်းပြည်အန်ဒီရဲလို့ပေါ့ကျွန်တော်ကယူဆကျွန်တော်စိတ်ဝင်စားတာဟာထောင်ပြေးတယောက်ကဒီတဲဝင်လာပြီးတော့မှဒီလောက်ထိအောင်လုံနိုင်ပြီလားဆိုပြီးတော့စိတ်ဝင်စားပြီးတော့ကျွန်တော်တို့ကဒီသတင်းကိုရေးပြတာပါခင်ဗျာ
ဟုတ်ကဲ့ဦးရထွန်းကဒီဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဆရာကြီးရဲ့ပထမဦးဆုံးစိတ်ဝင်စားမှုကဘယ်လိုဖြစ်လဲဆရာဘာဖြစ်တယ်လဲ
အဲဦးကျော်မြင့်နဲ့ပတ်သက်လို့ကတော့ကျွန်တော်ကအဲ့ဒီရန်ကုန်မှာပေါ့နော်ကျွန်တော်တို့စီဝါရေးလုပ်နေတော့ဒေါက်တာနေဝင်းမောင်တို့နဲ့ဒီဟောင်ကောင်ကုမ္ပဏီတစ်ခုကိုတက်တယ်ပါလိပို့နေတဲ့အချိန်ပေါ့အဲခုနှစ်ကတော့ကျွန်တော်ပေချာမမှတ်မိဘူးအဲ့အချိန်မှာသူမြန်မာဂျုံယွမ်ဆိုတာထောင်ပြီးတဲ့အခါကျတော့အဲ့ဒီအစုရှယ်ယာတွေကိုဟိုထည့်တဲ့အစုငွေတွေပေါ်မှာ900ခိုင်နှုန်းတို့ပေးတယ်ဆိုပြီးတော့ ့ဟောတောင်းနေပေါ့တန်ငါလုံးအဲ့တော့ကြီးကျယ်စွန့်ဝေတွေထည့်ကြပြီးတော့နောက်ပိုင်းကုမ္ပဏီကိုဒေဝါလီခံလိုက်တဲ့အခါမှာဆုံးကုန်တာပေါ့နော်အဲ့ဒီကိစ္စဖြစ်တော့ငါကြော်မြင့်ဆိုတာခင်ဗျားတို့ဘဂပ္ပတွေရပဲအရင်ဘဂပ္ပဟောင်းပဲဥဇော်မိုင်းရဲ့တမဲဖြစ်တယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်စိတ်ဝင်စားမိတာပေါ့ဘာကြောင့်စိတ်ဝင်စားမိလဲဆိုတော့ဒီလောက်ဒီလုံနိုင်ကြိုင်နိုင်ဟိုဖြစ်တဲ့လူကကျွန်တော်တို့သိရမယ်လေကျွန်တော်တို့ဟိုဘက်မှာဒီ15နှစ်လောက်နေလာတဲ့အထက်မှာဒီလိုဒီလဲလဲဝဲဝဲနဲ့ပေါ့နော်ဟိုတော်တော်လေးပေါပေါမြမြလုံနိုင်တဲ့လူမျိုးဆိုတာကျွန်တော်တို့သိရမယ်ဆိုတော့အဲ့ဒီကလေးကကျွန်တော်စိတ်ဝင်စားတယ်နောက်ပိုင်းသူထွက်ပြေးသွားပြီးတော့ကနေဒါတို့ဘာတို့ရောက်နော်နိုင်ငံရေးပါတီတွေဘာတွေထောင်းအဲ့တဲ့နေ့ကြာတဲ့အထိလဲကျွန်တော်တို့သူ့အကြောင်းကိုမေးမြန်းကြည့်တော့ဘဂပ္ပတဲ့မှာသူ့ကိုသိတဲ့ကျွန်တော်တို့ဟိုပါပေါ့ရဲဘော်ဟောင်းနေပေါ့နော်ကျွန်တော်တို့မြို့ဘွားတော့ခိုးသွားပြီးတော့ပြန်လာတဲ့ရဲဘော်ဟောင်းနေတဲ့မှာသိတဲ့လူတယောက်မှမရှိဘူးအဲ့ဒါကြောင့်ကျွန်တော်ကလည်းစိတ်ဝင်စားနောက်ကနေဒါမှာကျွန်တော်ထပ်ပြီးတော့ခါကြတော့ကုမ္ပဏီထောင်းပြီးတဲ့ခါကြတော့တခါပဲအဲ့လိုသတင်းအတုတွေဖြန့်ပြီးတဲ့ခါကြတော့ကုမ္ပဏီသူ့ရဲ့ဘာမှမဟုတ်တဲ့ကုမ္ပဏီတစ်ခုကိုဟိုဒေါ်လာ5000ကျော်လောက်တန်တဲ့ကုမ္ပဏီတွေကရက်ပိုင်းအတွင်းမှာတခါတည်းဒေါ်လာ 1.1 ဘီလီယံလောက်တန်တဲ့ကုမ္ပဏီဖြစ်သွားပြီးတော့ရှယ်ယာတွေအများကြီးသူမြတ်လိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော
်
ဒီလိုအကြီးအကျယ်လိန်ညာတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလုပ်ခဲ့တဲ့လူကဗမာပြည်ထက်ပြန်လာပြီးတော့အခုနိုင်ငံရေးပါတီထောင်တော့လဲကျွန်တော်ကပထမပိုင်းအေးအေးဆေးဆေးတေးသေးမွားမွားပဲထင်တာပေါ့နော်အခုအချိန်မှာ2020မှာ तू ကဒုတိယအကြီးဆုံးဆိုပြီးတော့ဖြစ်လာတဲ့အခါကျတော့ကျွန်တော်လည်းဟာဘာလဲဟာပေါ့နော်အရန်စိတ်ဝင်လာသွားတာဒီခေါက်လေ
ဟုတ်
အဲ့ဒါကြောင့
်ဟုတ်ကဲ့ဆိုတော့ကုဆူဝင်းရေထုတ်ပြီးတော့ပြောရင်ကုဆူဝင်းအဲ့ဒီတုန်းကနားလဲမှုကဥကြုံမြင့်ဆိုတာဒီဘယ်လိုလူမျိုးလို့ကုဆူဝင်းနားလဲခဲ့တယ်လဲအဲ့ဒီကုဆူဝင်းစပြီးတော့ဥကြုံမြင့်ဆိုတာကိုသိတဲ့အချိန်တော့
ကျွန်တော်တို့အဲ့ဒီပြောရမယ်ဆိုလို့ကျွန်တော်တို့ထောင်ထဲရောက်နေတဲ့အချိန်မှာကျွန်တော်ကကျုံရံနေပါလေဆိုကျွန်တော်ကငွေသေးတာကိုကျွန်တော်ထောင်ကျနေတော့သက်20ပဲရှိသေးတယ်။ရန်ကုန်မြို့တော်မှာကျွန်တော်ကကောင်းကောင်းရောက်ခူတာမဟုတ်ဘူးကျွန်တော်ဆိုတော့ကျုံရံနေပါလေကျွန်တော်ကမသိဘူး။မသိတဲ့ခါကျတော့သူ့ကိုကျွန်တော်မူးရစ်ကြုံမြင့်လို့ပဲသိတော့နော်။သူကတရုတ်လီတန်ကြီးနဲ့နော်လူစကားပြောတဲ့ခါမှာလေဆိုတော့အဲ့ဒီအနေထားအပြင်ပဲကျွန်တော်တို့ကသိခဲ့တာပါ။
ဟုတ်ဆိုတော့အခုဒီလက်ရှိအချိန်အခြေအနေကိုကျွန်တော်တို့တွားလိုက်ရအောင်ဆိုတော့ဆရာဦးရထွန်းဆရာဒီအခုလက်ရှိဥကြုံမြင့်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျွန်တော်သိထားတဲ့ဟာတွေအရင်ပြောကြတာပေါ့နော်ဆိုတော့ဆရာဘာတွေသိထားတယ်လက်ရှိဖြစ်ရတဲ့ပတ်သက်ပြီးတော့
အခုသိထားတဲ့လောက်ကတော့ဟိုသူ့ရဲ့ဟိုပါပေါ့ပထမဦးဆုံးအခုသူ့ကိုဖမ်းလိုက်တာကတော့ထောင်ပြေးတဲ့အမှုပေါ့ထောင်ပြေးတဲ့အမှုဆိုတော့အဲ့ဒါကိုစစ်ဆေးနေတယ်အဲ့ဒီဟာအတွက်ကိုပြေးတဲ့တကဒီပြစ်ဒဏ်ကြမယ်နောက်အရင်ကျွန်တော်တို့ပြစ်တံကမပြည့်သေးတဲ့ဟာထပ်ကြမယ်ဆိုတော့အဲ့ဒီစစ်ဆေးနေတဲ့ကိစ္စရေနောက်တစ်ခါဟိုတမန်တော်ကဥဇော်ထေပြောပြတဲ့အဲသူ့ရဲ့ငွေလွှဲငွေတွေပေါ့နော်လွှဲငွေတွေကိစ္စလွှဲငွေတွေကိစ္စကသူ့ငွေတွေကတရုတ်ပြည်တွေကနေလာတယ်တရုတ်ပြည်တွေကနေဗမာပြည်တွေကဗန်နေတဲ့ဟိုရောက်တယ်အဲဆိုတဲ့ကိစ္စပေါ့နော်အဲ့တော့တရုတ်ပြည်တွေမှာကတော့ဘယ်အကောင့်ကနေလာတယ်လဲဆိုတာမသိဘူးပေါ့နော် तू ကတော့ဟိုကနေဒါကနေလာတော့ तू ပါလာတဲ့အဲကနေဒါဒေါ်လာ18တန်းကိုတရုတ်ငွေလဲပြီးတော့အဲ့ဒီတရုတ်ဘဏ်ထဲကနေပြီးတော့ तू အကောင့်ကနေပြီးမူဆယ်ရွှေလီမှာငွေလဲလုပ်ငန်းလုပ်တဲ့လူတွေကနေတဆင့်လွှဲတယ်လို့ပြောမယ်ထင်တယ
်
ဆိုတော့အဲ့ဒါကလည်း9လပိုင်းလောက်ကအဲ့ဒီငွေလဲလုပ်ငန်းလုပ်တဲ့နေမယားကလည်းတရုတ်ရဲကနေဖမ်းလို့တယောက်ကထွက်ပြေးနေတယ်တယောက်ကဖမ်းခံထားတယ်လို့ကြားတယ်အဲ့ဒီနယ်စပ်ကကိစ္စတွေကတော့ငွေလဲတဲ့ကိစ္စတွေကတော့မြန်မာပြည်ကနေပြီးတော့အခုတရုတ်နဲ့ကုန်သွယ်ရေးလုပ်တဲ့ကုန်သွယ်တော်တော်များများသုံးတဲ့နေပါပဲဒီနယ်စပ်မှာငွေလွှဲတဲ့လူတွေကရေဝရအဖြစ်ဒီဟိုဘက်ဘန်ထဲမှာလည်းတရုတ်ဘန်ထဲမှာလည်းသူတို့ငွေစင်းရှိတယ်နောက်ဒီဘက်မှာလည်းကျွန်တော်တို့ဗမာဟိုပေါ့ဘန်အကောင့်တွေရှိ
တယ်စင်းရှိ
ရှိရှိတော့အဲသူတို့ဘန်စင်းနေဟိုတရုတ်ငွေထည့်ပေးလိုက်လို့ရှိရင်ဟိုကတနေရာကနေထည့်ပေးလိုက်လို့ရှိရင် तू ကဒီဘက်ကမမာဘန်ကနေပြီးတော့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ဟလာဘန်ကိုလွှဲပေးလိုက်တာမျိုးပေါ့နော်ဆိုတော့သူကငွေနှမျိုးလုံးကန်ထားပြီးတော့လှုပ်တာပေါ့ဒါတော့ကျွန်တော်ထင်တယ်ဒီလူတွေကဟိုဘက်ကဘယ်အကောင့်ကလာတယ်ဆိုတော့သူတို့ကမသိနိုင်ဘူ
းဟုတ်ကဲ့
သူတို့ကတော့သူတို့ရှိဝင်လာလို့ရှိရင်အဲ့ဒါနဲ့ညီများတဲ့ပမာဏကိုကျွန်တော်တို့ပမာဘန်နဲ့ကိုသူလွှဲပေးမှာပေါ့နော
်ဟုတ်ကဲ့ဆိုတ
ော့အဲ့ဒီကငွေတွေကအခုဟာကဟိုဒီတမန်တော်ယုံကပြောကြချက်အရာဆိုရင်တော့ဥကြုံမြင့်ကနေဒါကနေပြီးတော့ရလာတယ်ဆိုတော့အဲကနေဒါဒေါ်လာ18တန်းတဲ့တော့ များနေပြီပေါ့နော်အဲ့ဒါအဲ့ဒါလို့တို့ရသိရပါတယ
်ဟုတ်ကဲ့ဆိုတော့ကုစုဝင်းရောကျွန်တော်တို့လက်ရှိအခြေအနေမှာကုစုဝင်းတို့ဘာတည်ထားပြီးပြီလဲဦးကျော်မြင့်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လက်ရှိနောက်ပိုင်းကတော့ကျွန်တော်တို့ဒီအစိုးရထုတ်ပြန်ချက်ဒီပုံမှာပဲကျွန်တော်တို့ကတည်ထားရတာပေါ့နော်ဟိုသူ့ရဲ့ပြည်တွင်းမှာရှိတဲ့ဒီအဆောက်အဦတွေမရှင်ပြောင်းနိုင်တဲ့ပစ္စည်းတွေကလည်းဒါဘီလီယံ20ကျော်လောက်ရှိတယ်ဆိုတော့ကျွန်တော်တို့သိရတယ်
ကျက်လာကုစုဝင်
းဒေါ်လာကျက်ငွေနဲ့ပေါ့နော
်
ဆိုတော့ပြီးတော့တရုတ်ကနေပြီးလွှဲတာအလုံးစုစုပေါင်းစုဘူးဆိုလို့ရှိရင်ကျက်ငွေပေါင်း28ဘီလီယံရှိသွားပြီပေါ့နော်အဲ့ဒါကိုအစိုးရကနေပြီးတော့တွေ့ရှိထားဆိုပြီးတော့ဖော်ထုတ်ထားတယ
်
အဲ့ငွေကြေးအခြေအနေတွေသိရတယ်နောက်ပြီးတော့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အကြောင်းအရာတွေကတော့ဘာတွေတွေ့ထားလဲဆိုတော့နံပါတ်1ကျင်းဒီပေါ်ကသူက19နှစ်ကြာခဲ့တယ်10နှစ်ကြည့်တဲ့အချိန်တော့မှသူထွက်ပြေးသွားရယ်ဆိုတော့ရှင်းနှစ်ကျွေးကြောင်သူခံစားရလိမ့်မယ်ပေါ့နော်။နောက်ပြီးတော့ဒီထောင်ပြေးမှုကပြစ်တဲ့အမြင့်ဆုံးနှစ်နှစ်ကိုသူကြာခံရနိုင်တယ်။ဒါတစ်ခုပေါ့။အဲဆိုအပြင်သူကထောင်ဆယ်နှစ်လောက်နေရမယ်။နောက်တစ်ခါကျမနေ့ကသူ့ကိုလောကအက်နဲ့ဆိုရင်လောကအက်ကကျွန်တော်သိရတယ်လောနှစ်နှစ်လောက်ချလိုက်ရတယ်နော
်။
ဆိုတော့ထောင်နှစ်နှစ်ကောင်ဂျင်းဒီပေါ့ကြာအောင်မယ
်။
နောက်ပြီးဂျင်းဒီပေါ့ကျွန်တော်ယူဆတာဂျင်းဒီပေါ့သူကငွေကြေးခွာချမှုနဲ့ပတ်သက်ပြီးတော့သူအမှုရင်ဆိုင်ရလိမ့်မယ်။တနည်းဖြင့်ထောင်ချနိုင်တယ်။ဆိုတော့အနည်းဆုံးဦးကျော်မြင့်ကအသက်62ခုရှိသွားပြီပေါ့နော
်
ဆိုတော့သူကအသက်တကယ်တကယ်တော့မယ်ဆိုပုံမှန်တိုင်းတော့မယ်ဆိုအနည်းဆုံးအသက်80လောက်မှထောင်းနေပြီးလွတ်လိုက်မယ်ဆိုတဲ့အကြောင်းတရားတွေကျွန်တော်တို့တွေ့ရတယ
်။
ဒါကအစိုးရနေပြီးတော့သိရတဲ့အကြောင်းတရားအစိုးရနေပြည်ပြင်ပြောတဲ့အကြောင်းအရာတွေလည်းကျွန်တော်စိတ်ဝင်စားနေတာရှိတယ်ပေါ့နော်
။ဟုတ
်။ဘာလို့လဲဆိုတဲ့အခါကျတော့ဒီစက်တင်ဘာလဆန်းမှာကျွန်တော်တို့ဦးကျော်မြင့်ရဲ့ဒီလက်ထောက်ဖြစ်တဲ့အကြံပေးအရာရှိဆိုတဲ့ဦးကျော်မှုနဲ့ကျွန်တော်စကားပြောတဲ့အခါမှာဒီသူကဘာပြောလဲဆိုတဲ့အခါကျတော့သူရဲ့ဆရာဖြစ်တဲ့ဦးကျော်မြင့်ကို black list ကနေဖယ်ရှားလိုက်ပါပြီဖယ်ရှားဖို့အတွက်လည်းပဲဒီ UNT လာပြီးတော့မှမြန်မာအစိုးရအာဏာပိုင်တွေတရုတ်အစိုးရအာဏာပိုင်တွေရှိမှဟိုလာပြီးတော့အတနာခံစားတင်တာတွေနောက်ပြီးညှိနှိုင်းဆွေးနွေးတာတွေဒါတွေလုဆောင်ခဲ့တယ်ဆိုပြီးတော့ပြောတယ်ဒါကတပိုင်းပေါ့သူဟာယူကျွန်တော်တို့အပြည့်အပြယူစရာမလိုဘူးပေါ့နော်ယုံကြည်စရာမလိုဒါပေမဲ့ကျွန်တော်စိတ်ဝင်စားတဲ့တပိုင်းကကြတော့ဦးကျော်မြင့်ကပြန်ဝင်လာခြင်းမှာမလုပ်ခဲ့လဲဆိုတဲ့ခါကျတော့နေပြီးတော့မှသူအိမ်ဆောက်တယ်နောက်ပြီးပြန်ဝင်လာရင်နှစ်ပါပဲလာပိုင်းအတော်တင်မအောင်တရုတ်တန်အမတ်နဲ့နှစ်ချိန်တိတိသူတွေ့ဆုံတယ
်။
ဒီဟာရေလုတ်တယ်ပေါ့နော်။သူကကြီးမားတဲ့သူပိုင်ဆိုင်မှုတွေလုတ်တယ်။သူကပြောမှဆိုလို့ရှိရင်သူကမီဒီယာတွေအကြောင်းကြားမှာပဲသူကခိုးရတဲ့ကြောင်မနေတာ။ဒါပေမဲ့သူလုတ်ဆောင်နေတာရှိတော့သူထင်ထင်ရှားရှားလုတ်ဆောင်တယ်။နောက်ပြီးသူဥဆိုးသိမ်းနဲ့တွေ့တယ်ဆိုတော့ကျွန်တော်တို့သိရတယ်။အခိုင်အမာသိရတယ်။ဝင်းကြီးဟောင်းဥဆိုးသိမ်းနဲ့တွေ့တယ်။ဥတင်အေးနဲ့တွေ့တယ်။ဒါမျိုးတွေသူလုတ်
ဆောင်ဥတင်အေးဆိုတာရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌလုတ်သွားတဲ့ဥတင်အေးလား
။ဟုတ်တယ်။ဟုတ်တယ်ခင်ဗျာဆိုတော့ဒီလိုတွေ့တယ်ဆိုတော့ဒါပေသူနေပြီးတော့လို့အထင်ကရနေရမျိုးမှာပေါ့နော်အခု NLD ပါတီရုံးချုပ်ဖွင့်ထားတဲ့နေရာနားမှာပဲသူကဒီအိမ်ဒီပိုင်သူကဆောက်ပြီးတော့နေတယ်ဒါမျိုးကြီးသူလုဆောင်တယ်ပေါ့နော
်ဆိုတော့ဇေယျဦးရတုံးမြန်မာနိုင်ငံကသတင်းဌာနအနေနဲ့ရေးလိုက်တဲ့အခါကျတော့လူသီးစင်ကြာဖြစ်သွားတာပေါ့ဗျာနော်လူသီးစင်ကြာဖြစ်သွားတဲ့အခါကျတော့ဟိုမလုံးလို့မရတော့တဲ့အခြေအနေရောက်သွားတယ်လို့ကျွန်တော်အဲ့လိုနားလဲတယ်ဇေယျဦးရတုံးအဲ့ဒါဘလို့သဘောရလဲတကယ်လို့သာတကယ်လို့သာမြန်မာနိုင်ငံမရေးဒါကြီးကဟုတ်လို့ခေါမလဲ another carpet အုပ်နေပါလေ
မ
ပေါ်ရင်မပေါ်ရင်မပေါ်ဘူးလေအခုကပေါ်တဲ့အခါကျတော့ဟော်လေးတချို့ဟိုးလေးတချို့တွေဖြစ်ပြီးတော့ကျွန်တော်ဆိုတာဟိုဘလို့ဘကိုဖုံးဆက်ပြီးဖုံးထားလို့မရတော့တဲ့အခြေအနေဖြစ်သွားလို့နည်းနည်းလေးဟပေးလိုက်သလားလို့ကျွန်တော်အဲ့လိုတွေးမိတယ်ဆရာကြီးနော
်အဲကျွန်တော်ကတော့ဒီလိုကျွန်တော်ဟိုကိုဒရိတ်ပေါ့ကိုဒရိတ
်
ဒီဥကြောင့်မြင့်တဲ့ပတ်သက်လို့လူကလူပုဂ္ဂိုလ်ကတခါမှမတွေ့ဘူးအဲနောက်သူတတင်းကဟိုးမြန်မာကျုံရံကိစ္စတွေဖြစ်ကြတဲ့ကအဲ့ဒီအကြောင်းတွေသူလက်ကြောင်းတွေအကြဘူးတည်ဘူးတယ်အဲ့ဒီကလေးကတည်နေပြီမြဲခုနပြောသလိုပေါ့နော်ထူးထူးခြားခြားဘာမှမဖြစ်မိဘူးသူဟာရိုးရိုးပဲအေးဆေးဆေးစီဝိုင်းလုပ်နေမြဲဒါမှမဟုတ်ရင်လည်းအဲခုနပြောသလိုနေရာလေး3-4နေ30လောက်ဝင်ပြီးတော့ပြန်ပြီးတော့အေးဆေးနေမယ်ဆိုရင်ကျွန်တော်လည်းဟိုတိတ်ပြီးတော့ဒါကိုထူးဆန်းလုပ်နေမှာမဟုတ်ဘူးပေါ့နော
်
အခုဟိုဟာပေါ့ကိုဆွေဝင်းပြောသလိုပဲမြန်မာနိုင်ငံမှာဒုတိယအကြီးဆုံးပါတီအနေနဲ့ဝင်ပြိုင်နေပါ냐ဆိုဟာအဲ့ဒါဆိုတော့ဒါတော့ဟွာဖြစ်ပြီပေါ့နော်အစကတော့ကျွန်တော်စိတ်ထဲမှာထင်တာကသူကနိုင်ငံရေးမှာဟိုဆက်ဆက်ဒီဆက်ဆက်ဝင်ပါပြီးတော့နည်းနည်းလူတွင်ကျဲလှုပ်ဖို့ပေါ့ဗျာစီဝါရေးမှာစီဝါရေးလှုပ်တာမှာအထောက်အကူဖြစ်ဖို့လောက်ပဲလို့ကျွန်တော်ကထင်ခဲ့တာပေါ့ဗျာနော်ဟ
ုတ်ကဲ့
အဲဆိုတော့ကျွန်တော်ခံစားချက်ကတော့အဲ့ဒါလိုပါကိုလည်းသိနေတာတော့ကြာပြီသိနေတူသူပြန်လာကြတဲ့အဲ့လိုတော့သိနေခဲ့တာပေါ့နော
်ကိုဆိုရင်ကိုစွင်းတို့ဘလောက်တီဟိုခိုင်ခိုင်မာမာအတီးပြူတီထားနိုင်မလဲမသိဘူးအခု UDP ပါတီကိုဖျက်လိုက်ပြီးတဲ့အခါကျတော့သူတို့ပါတီဝင်တွေကကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုပြောင်းတာတို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံတယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရတယ်ကိုစွင်းဘလောက်တီတီထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့သေချာမသိရသေးဘူးကျွန်တော်တို့ကိုယ်တိုင်ဒါနဲ့ပတ်သက်ပြီးတော့ဟိုအတီးပြူချက်တွေမရနိုင်သေးဘူးဒါသေချာပါတယ်ဒီကျွန်တော်တို့တခြား ဟိုသတင်းဌာနတွေမှာရေးသားတာတွေရှိတယ်ပေးဘက်မှာရောပြီးတော့မန္တလေးဘက်မှာရောဒီပါတီဝင်တချို့ကနေပြီးတော့ထောင်ဝန်းနဲ့ချီပြီးတော့ကူပြောင်းတာတွေနော်ဒါမျိုးတွေဆိုတဲ့အခါကျတော့လေအဲ့လိုအနေထားပဲသူများသတင်းတွေဖတ်ပြီးတော့ပဲကျွန်တော်တို့သိထားတာရှိပါသေးတယ်
ဟုတ်ကဲ့
ဟိုကျွန်တော်ကတော့ကျွန်တော်မသိရသေးဘူးကျွန်တော်တို့ကကျွန်တော်တို့နှစ်ပိုင်းစိတ်ဝင်စားတာဗောလေဒီအဓိကဥကြုံမြင်ဘလူကဘလူပြန်ပြီးတော့ဝင်လာတယ်ဆိုတဲ့အပိုင်းဝင်လာတယ်ဆိုတော့အောက်လန်းလို့အပေါ်လန်းလို့ပြောတာမဟုတ်ပါဘူးကျွန်တော်တို့ကလေနော်ဒီသူဝင်လာတဲ့ပုံစံ
ကဝင်လာတဲ့ခြေနေရဲ့နောက်ွယ်မှာဘာတွေရှိတယ်လဲဆိုတာပေါ့
ဟုတ်တယ်အဲ့တော့စိတ်ဝင်စားနောက်ခါကျဥကြုံမြင်ရဲ့နိုင်ငံရေးကြီးပန်းချက်ကိုကျွန်တော်စိတ်ဝင်စားရတယ
်
နော်ဟုတ်လို့သူရဲ့ဒီစုဆောင်းတဲ့လူတွေကပြောရမှာဆိုလို့ရှိရင်တော်တော်လေးကိုဒီအခြေခံလူရန်းစားတွေကိုသူက
ဟုတ်တ
ယ်။နဲ့ပါတီကိုတိဆောက်တယ်ပြင်မှတ်ထားပြီးတော့လှုပ်ဆောင်တယ်။ဒါကြီးလည်းကျွန်တော်တွေ့ရတယ်ပေါ့နော်။ဆိုတော့အခါကျောင်းကျွန်တော်နားလည်ဖို့လည်းခက်ခဲတယ်။သူရဲ့ဒီကိုရေးရာရှိလုခဲ့ပြီးတဲ့လူနဲ့ကျွန်တော်တို့စကားရည်တည်းတော်တော်ပြောပြတယ်။ပြောပြတဲ့အခါမှာဘာတွေ့ရလဲဆိုတဲ့အခါကျောင်းလည်းပဲဟို तू ကငွေကြီးကိုဘီလီယံနဲ့ချီပြီးတော့သုံးဆွဲနေတာမှန်တယ်။ဒါပေမဲ့တပြိုင်တည်းမှာသူရဲ့ဥဆောင်မှုပိုင်းကိုတွားကြည့်မယ်ဆိုလို့ရှိရင် तू ကဒီထိတ်တန်းခေါင်းဆောင်ပိုင်းကို तू ကတေချာဘူးမဖွဲ့စည်းနိုင်ဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်။ तू စိတ်ကူးတဲ့ပြီးတော့ရေချိုးခန်းထဲမှာသူအเจ้าကတကူစိတ်ကူးတက်လို့ရှိရင်သူကနှုတ်နဲ့ပြောပြီးတော့မှဒါကိုရေးရာရှိမလေးတွေကနေလိုက်ရေးပြီးတော့မှဒါစီးစီးရဆုံးဖြတ်ချက်ဆိုပြီးတော့ဒါမျိုးလေးတွေထုတ်တာလဲကျွန်တော်တို့တွေ့ရတယ်ဆိုတော့အခါကျောင်းကျွန်တော်တို့မှာဒူးရဖြစ်တယ်ပေါ့နော်ဆိုတော့ငွေကြီးချမ်းသာတဲ့လူတယောက်ကနေပြီးတော့မှတော့သူစိတ်ကူးရင်ပြီးတော့မှလှုပ်ဆောင်မှုတတ်တတ်ပဲလားဒီလိုတနည်းတနည်းကိုတွေ့ရတယ်နောက်တစ်ပိုင်းကလည်းပဲလူတယောက်ကစိတ်ကူးရင်မယ်ဆိုလို့ရှိရင်လည်းတနည်းနည်းနဲ့ပဲစိတ်ကူးရင်စရာအကြောင်းရှိတယ်ဗျာ
ဒါပေါ့
ပြောရမှာဆိုရင်2010ကနေပြီးတော့2020ထိရောက်သွားတယ်ရုပ်ကပွဲတိုင်းကလည်းရှုံးခဲ့တယ်ပြောရမှာဆိုလို့ရှိရင်เนาะတလားတလားအနည်းဆုံး3000နန်းရှိပြီးတော့သုံးဆွဲရတယ်ဆိုတော့ခါကြတော့စိတ်ကူးရင်လည်းဆိုတော့စိတ်ကူးရင်လို့ရတယ်ဒါပေမဲ့ဟိုစီးပွားရေးတပါးဆိုတော့ပို့ပြီးတော့ငွေကြေးကိုလည်းပို့ပူတံမူးထားပါတယ်ငွေ3000တောင်းရှိပြီးတော့ဆိုတော့လေဟိုစိတ်ကူးရင်ပြီးတော့3000တောင်းရှိပြီးတော့အလကားတော့ဘယ်သူမှတော့မသုံးဆွဲနိုင်ဘူးဆိုတော့အဲ့ဒီဗဟေတိတွေအများကြီးကိုကြံနေသေးတယ်ဒီဥကြောမြင်ရနောက်ပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့မှရေးသားနေရရှိတယ်ကျွန်တော်တို့မှဘာမှထောက်ထားရမရှိဘူး။အဲတေချာပေါ့တခုကသူ့ရဲ့စီးပွားရေးလုပ်ငန်းကြီးအားလုံးကတရုတ်နဲ့ပတ်သက်ပြီးတော့ဆက်ဆက်နေတာကိုကျွန်တော်တို့တွေ့ရတယ်။သူ့ရဲ့အမှုတွေနဲ့လည်းကျွန်တော်တို့နေခဲ့ရတဲ့ကာလကျွန်တော်တို့ပြန်ပြီးပြောဆိုခဲ့တဲ့တချို့အကြောင်းအရာတွေလည်းပဲသူတို့စီးပွားရေးလုပ်တာအဓိကတရုတ်ပြည်မှကြီးနဲ့ဟောင်ကောင်ပဲအဓိကလေ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သူစီးပွားရေးလုပ်ဆောင်ကြတယ်။ဆိုတဲ့အခါကျတော့တရုတ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ဆက်နွယ်မှုတွေကဘယ်လောက်ရှိသလဲ။နော်ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့တော်တော်စိတ်ဝင်စားတယ်ပေါ့နော
်
အနှစ်ချုပ်ရမယ်ဆိုသူ့ရဲ့နိုင်ငံရေးအီမန်ချန်နယ်ပတ်သက်ပြီးကျွန်တော်တို့မသိရဘူးသူ့ရဲ့ political motive ပေါ့နော်အဲ့ဒါမသိရဘူးဒါပေမဲ့တရုတ်ပြည်မှာလည်းပတ်သက်ပြီးတော့သူ့ရဲ့လူမှုရေးနိုင်ငံရေးစီးပွားရေးဆက်နွယ်မှုအခြေအနေတွေကိုကျွန်တော်တို့မသိရဘူးပေါ့ဗျာ
ဟုတ်နောက်ထပ်စိတ်ဝင်စားစရာတွေဗဟေလိတွေကတော့အများကြီးရှိနေသေးတာပေါ့နော်ဆိုတော့ဆရာဦးရဲ့ထွန်းရေဒီဥကြုံမြင့်ဖြစ်ရဲ့ UDP ပါတီဖြစ်ရဲ့ကနေပြီးတော့ရွေးကောက်ပွဲကိုဒီဖြစ်ရကရွေးကောက်ပွဲကြီးတစ်ခုလုံးအပေါ်မှာတော့ဟာလာထူးထူးခြားခြားတက်ရောက်မှုရှိမယ်လို့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်မမြင်ဘူးပေါ့လေဒါပေမဲ့ဒီဖြစ်ဒီလိုဖြစ်ရမျိုးကနေမြန်မာနိုင်ငံကြီးမြန်မာရွေးကောက်ပွဲစတဲ့အပြင်ဟာလာအဖွဲ့အစည်းတွေဘယ်လိုသင်ကန်းစာများတစ်ခုခုယူလို့ရမလဲဆရာဦးရတော့
အဲကျွန်တော်တို့နိုင်ငံကနော်နိုင်ငံကြီးမှာပေါ့နော်နိုင်ငံရဲ့အချုပ်ချာအာဏာမှာအာဏာပိုင်ဆိုးမှုမှာတိုင်းတစ်ပါးရဲ့ဩဇာကံတိုင်းတစ်ပါးကနေဝင်ရောက်ပြီးထုတ်ကြိုင်တာမျိုးမဖြစ်ဖို့ဆိုတော့အဲစိုးရင်ချက်ပေါ့နော်အဲ့စိုးရင်ချက်အဲ့ဒီဟာရှိလို့လေကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေတွေထဲမှာတရားတွေစိစိကြကြထည့်ထားတာပေါ့နော်အဲ့ဒီထည့်ထားတဲ့အတိုင်းကဟိုနိုင်ငံရေးပါတီတိုင်းကိုစနစ်တကျတော့မစစ်ဆေးနိုင်ဘူးပေါ့နော်ဒီကိစ္စကတည်တာတဲ့တက်တည်ပေါ့နော်မစစ်ဆေးနိုင်တယ်မစစ်ဆေးနိုင်တဲ့အခါကျတော့ရိုးရိုးကျွန်တော်တို့ဒီကူညီပြီးတော့ထောက်ပံ့ပြီးတဲ့အခါကျတော့ဒီမိုကရေစီဖြစ်စဉ်ကိုတွန်းအားပေးတဲ့ပို့ပြီးတော့ကောင်းစေခြင်းလို့ဟိုကူညီပံ့ပိုးတာမျိုးတွေကတိတ်အေးမကြည့်ပေမဲ့အဲနေချင်းညာချင်းတခုံတို့အင်အားကြီးလာပြီးတော့အဲ့လိုဒီလွှတ်တော်ထဲမှာပေါ့နော်ဒီအင်အားကြီးပါတီတစ်ခုအနေနဲ့ရောက်သွားအောင်မျိုးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကလည်းမထင်ဘူးဒါကျွန်တော်ကိုမေးလို့ရှိရင်ဒီပါတီဟာအခုတစ်ခေါက်ရွေးကောက်ပွဲဝင်လဲနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးတနည်းအားမတောင်မှနိုင်မှာနိုင်မှာဒါပေမဲ့အခုတစ်ခေါက်သူ Facebook ပေါ်မှာတက်လာတာပဲကြည့်ရတဲ့အခါကျစူဆောင်းထားတဲ့အင်အားမသေးဘူးမသေးတဲ့အခါကျတော့နည်းနည်းတော့ဟိုစိုးရင်ဘူးကောင်းတာပေါ့နော်အစိုးရင်ဘူးကောင်းတော့နောက်မှဒါမျိုးကစောစောစီးစီးဖြစ်သွားလိုက်တာလည်းကောင်းပါတယ်ကျွန်တော်တို့ဒီအစိုးရနဲ့နိုင်ငံတော်အနေနဲ့ကတော့ဒါသတိထားရမှာပေါ့နော
်ဟုတ်ကဲ့ခင်ဗ
ျရွေးကောက်ပွဲတက်ရောက်မှုကတော့သူပါတီကိုအေးအေးယူခံလိုက်ရတဲ့အခါကျတော့အခုသူ့ပါတီရဲ့လူတွေကပြည်ခိုင်မျိုးကို
ဟိုသွားပြီးတော့ထောက်ခံတာပေါ့သွားပြီးပံ့ပိုးတာပေါ့ဆိုတော့ဒီကိစ္စမှာတော့အခုကအာဏာရပါတီကတော့နည်းနည်းလေးတချို့ဟိုနေရာတွေမှာအပြင်းထန်ပေါ့နော်အကျိတ်နဲ့ရှင်ပြန်ရတဲ့နေရာတွေမှာနည်းနည်းအန္တရာယ်ရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုဝင်းရောပထမတစ်ခုကရွေးကောက်ပွဲပေါ်မှာဘယ်လိုတက်ရောက်မှုတစ်ခုခုရှိနိုင်သလားဘယ်လိုတက်ရောက်မှုလို့ကိုဆိုဝင်းနားလည်ထားလဲမြင်ထားကြလဲ
ကျွန်တော်အမြင်ကတော့ဒီဟို UDP ပါတီကရခိုင်နယ်ကလည်းပဲသူကနိုင်ငံရေးအဖြစ်သူက challenge လုပ်နိုင်တဲ့စင်ခွန်နိုင်တဲ့အနေအထားမရှိခဲ့ဘူးပေါ့နော်ဆိုတဲ့ခါကြတော့နော်ဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားကျွန်တော်ပြောင်းလဲမယ်တော့မထင်ဘူးဒါပေမဲ့လူလူကြားထဲမှာတော့တချို့ဟာတွေကတော့ရှုပ်ထွေးပြီးတော့ဝေဝါးသွားတဲ့အပိုင်းတွေရှိတာပေါ့လေဆိုတော့ကျွန်တော်ကဒီကနေပြီးတော့ကျွန်တော်ဘာသင်ခန်းစာရလဲဆိုတော့အခါကြတော့ဒီနိုင်ငံတိုင်းနိုင်ငံမှာဟိုရွေးကောက်ပွဲဆိုတာရှိတယ်အဲ့တချို့နိုင်ငံတွေမှာတမရရွေးကောက်ပွဲတွေရှိတယ်တရရွေးချယ်ပွဲတွေရှိတယ်အများအားဖြင့်ဒီကုစရယ်လောင်းနေပတ်သက်ပြီးတော့မှဒီသက်ဆိုင်ရာထောက်လိုင်းဒီကွန်ရက်တွေကနေအများအားစုံစမ်းနေပေါ့နော်ဆိုတော့သူတွေမကောက်ဘူးသူနဲ့ပတ်သက်တဲ့မိသားစုတွေဒီစားတဲ့မိသားစုတွေရောဝေးကွာတဲ့မိသားစုတွေအားလုံးရောဒါနိုင်ငံရဲ့လုံခြုံရေးအတွက်စုံစမ်းရတယ်စစ်ဆေးရတယ်ပေါ့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကျတော့ဒီစုံစမ်းစစ်ဆေးတဲ့အပိုင်းတွေကကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့စုံစမ်းစစ်ဆေးတဲ့ပြုလုပ်တဲ့လူတွေကကျွန်တော်တို့ကဒီ independent မဖြစ်ဘူးပေါ့ဗျာနော်လွတ်လပ်ပြီးတော့မှအမိခုကင်းတဲ့ဟာမဖြစ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်ထင်တယ်ဟိုနိုင်ငံရေးသဘောတရားကြီးလွှမ်းမိုးလို့ရှိရင်ကျွန်တော်တိုင်းပြည်တွေအများကြီးတင်လာနိုင်စရာအကြောင်းတွေရှိတယ်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်သင်ခန်းစာရတယ်ပေါ့ဗျာ
ဟုတ်
ဆိုတော့ဟိုအဲ့တခုကအဲ့ဒါတော်တော်လေးကိုကျွန်တော်ထင်တယ်ဟိုအရေးကြီးတဲ့ point မှာဒါကြောင့်မလို့ဒီထောက်လိုင်းအင်အားစုတွေဥမာအဖြစ်ရဲတပ်ဖွဲ့လိုဟာမျိုးတွေကအစားပေါ့နော်ဟို CID လိုဟာမျိုးတွေကဒါတွေအကုန်လုံးကဒီဟိုတီးစားဖြစ်နေရမယ်ဒီသူတူတူတယောက်ရဲ့ဟိုဩဇာအောက်မှာဖြစ်လို့မရဘူးအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအားလုံးသိပြီးသားဒီတပ်မတော်အနေပြီးတော့မှဒီရဲတပ်ဖွဲ့ကိုထိန်းချုပ်ထားတယ်တပ်မတော်ကနိုင်ငံရေးအဖြစ်နဲ့ပဲနေရာကြီးယူထားတယ်တပ်မတော်အနေပြီးတော့မှမွေးဖွားလာတဲ့ဒီခိုင်ဖြူဆိုတာလည်းပဲလက်ရှိအနာဂတ်ပါတီနဲ့ပြိုင်ဘက်ဆိုတဲ့အနေအထားကြီးရှိတယ်ဆိုတဲ့အခါကျတော့တပ်မတော်ကဘလို့ပဲပြောပြောနိုင်ငံရေးမှာထက်ထက်ဝင်ဝင်ပေါအောင်ပတ်သက်နေတယ်ဒီလိုပေါအောင်ပတ်သက်နေတဲ့ဒီအဖွဲ့အစည်းရဲ့အောက်မှာထောက်လိုင်းအဖွဲ့အစည်းတွေလုတ်ကန်ရတယ်ဆိုတာကတော်တော်လေးကိုဒါမကောင်းတဲ့ကိစ္စပုံမှန်မဟုတ်ဘူးပေါ့ဒါကြောင့်မလို့ပုံမှန်မဟုတ်တဲ့အနေအထားမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့တွေကဒီအလုပ်တွေကိုလုပ်တဲ့အခါမှာအများကြီးအခက်အခဲရှိမယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ဒီအခက်အခဲတွေကိုဟိုကြော်လွားဖို့အတွက်ပြည်သူလူထုကနေပြီးတော့မှကိုယ်ရွေးချယ်တဲ့လွတ်တော်အမှတ်ပဲဖြစ်ဖြစ်နောက်ပဆုံးဟိုတမရတွေပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ယုံကြည်ဖြစ်နေရမယ်ဘယ်သူမှဟိုဘာမှကြောက်ကြနေစရာမလိုဒီလူကဘယ်သူတွေလဲနော်ဒီလူကရုရှားလူလားဒီလူကအမေရိကန်လူလားဒီလူကတရုတ်လူလားဆိုတာကိုနိုင်ငံသားတွေနဲ့ထောက်လန်းစရာမလိုဘူးပြောရမယ်မလိုတော့အောင်ယုံကြည်မှုရှိနေရမှာပေါ့လားပြောရမယ်ဆိုလို့ရှိရင်အဲ့လိုယုံကြည်မှုရှိဖို့အတွက်ဒီ independent ဖြစ်တဲ့ထောက်လန်းရေးတွေဟာအခက်အခဲတော့အင်မတန်ရေးကြီးပါတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပေါ်ဝင်ဆွေးနွေးပြသွားတယ်ဆရာဦးရထွန်းကိုဆွေဝင်းညောင်စလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဘောမျိုးနဲ့ပြည်သူလူထုကိုယ်စားလှယ်ဟောဦးရထွန်းမြန်မာနိုင်ငံသတင်းဌာနအဒီတာချုပ်ကိုဆွေဝင်းတို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA စစ်စစ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒိုင်ရိုက်လိုင်းအစီအစဉ်နေရာမှာအစာထိုးထုတ်နေတာပါ VOA စစ်စစ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတည်းရပါဒေဗီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
ဒီရေမြန်မာပိုင်းရဲ့ကဘာတွားခီးတွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မှာပါ။အခုတစ်ခေါက်တော့အီတလီနိုင်ငံက Venice ရေပေါ်မြို့စီကိုတွားကြရအောင်ပါ။ Venice မြို့ထွက်ကဘာကျော် Murano Panneri ဘယ်လိုလုပ်လဲဆိုတာတွားကြည့်ကြမှာပါ။၈၀၀စုလောက်ထဲကလက်ဆင့်ကမ်းလာခဲ့တဲ့ Murano Panneri ပညာကိုမြို့ဆက်တစ်တွေလက်ဆင့်ကမ်းထိမ့်သိမ်းတွားနိုင်အောင်ဘယ်လိုကြိုးစားနေတယ်လဲဆိုတာကိုအခုပဲကဘာတွားခီးတွားစီစဉ်ကနေတွားပြီးတော့လေ့လာရအောင်ပါရှင်။
အီတလီနိုင်ငံ Venice ရေပေါ်မြို့လို့ပြောလိုက်ရင်ထူးခြားလှပတဲ့မျက်နှာဖုံးတွေအပြင်လက်ရမြောက် Murano Panneri ကိုတွေ့ပြီးမြင်ကြလေးရှိပါတယ်။ Venice မြို့က Murano ဆိုတဲ့ကျွန်းလေးကထွက်တဲ့ဖတ်တဲ့ပစ္စည်းတွေဟာဥရောပတလွားနန်းတွင်သုံးပစ္စည်းတွေထဲမှာမပါမဖြစ်ပါသလိုကမ္ဘာထိပ်တန်းအမှုပညာပြလိုက်တွေမှာလည်း Murano Panneri ကိုအထူးတလဲပြသကြပါတယ်။အီတလီရဲ့အုပ်ချုပ်မှုအောင်မရောက်ခင်တီးခြား Venice နိုင်ငံတစ်ခုအဖြစ်ရှိနေခဲ့ချိန်800စုလောက်ထဲကကဘာကျော်တဲ့ဖန်တယ်တွေကိုမူရနိုကျွန်းပေါ်မှာဖန်တီးခဲ့တာပါ1500စုလောက်ရောက်လာချိန်မှာတော့ရေချောင်းနဲ့ကုန်ကူးတဲ့ Venice မြို့ကကုန်တယ်တွေကြောင့်မူရနိုဖန်တယ်တွေဟာအရှိအလေပိုင်းနဲ့အာရှတိုက်အထိပြန့်နှံ့ရောက်ရှိခဲ့ပါတယ်ရေပေါ် Venice မြို့ကိုလာလေကြတဲ့ကဘာလက်ခီးတွေဆိုရင်မူရနိုဖန်တယ်လုပ်ငန်းတွေကိုမဖြစ်မနေသွားလေ့လာကြလေရှိပါတယ်
နှစ်ပေါင်းရာချီတွေကရှိနေတဲ့ဖန်တဲ့လုပ်ငန်းတွေကိုထိန်းသိမ်းနိုင်ဖို့အတွက်တခုတည်းသောမူရနိုဖန်တဲ့ပညာသင်သိပ်ပံကိုကျွန်းပေါ်မှာဖွင့်လှစ်ထားပါတယ်အပူချိန်1000ဒီဂရီဆဲလ်ဆီယပ်ကျော်တဲ့ဖန်ချက်ဖို့မှာဖန်တဲ့တွေကိုဖန်ပြီးရတာမို့ဒီပညာဟာအဖေကနေသားတွေကိုလက်ဆင့်ကမ်းတဲ့ပညာလို့မူရနိုသမိုင်းမှာပြောဆမှတ်ရှိပါတယ်အခုတော့မိန်ကလေးတွေပါမူရနိုဖန်တဲ့ပစ္စည်းလုပ်တဲ့ပညာကိုသင်ယူနေကြပါပြီ
ဒီကျောင်းမှာလွန်ခဲ့တဲ့၄နှစ်ထဲကကျမတက်နေတာပါဗီနစ်မြို့ရဲ့အစင်လာကိုထိန်းကျင်လို့ကျမဒီကျောင်းမှာလာတက်တာပါကျောင်းဆက်တက်တုန်းကဒီကျောင်းဘာမှကိုမသိပါဘူးဒါပေမဲ့ဖန်တယ်ရီအကြောင်းလေ့လာသင်ယူရင်းနဲ့ဖန်တယ်ရီဖန်တီးရတာကိုနှစ်သက်လာခဲ့ပါတယ
်မိယာပြင်းပြင်းသုံးရတဲ့ဖန်ချက်ဖို့တွေကြောင့်ဘီဘေအန်ဒီရဲ့ကာကွယ်တဲ့အနေနဲ့ဖန်တဲ့လုပ်ငန်းကိုဗီနစ်မြို့ပေါ်မှာလှုပ်ခွင့်မပြုဘဲမူရနိုကျွန်းပေါ်မှာသာတည်တံ့လှုပ်ခွင့်ပြုထားတာဖြစ်ပါတယ်ဒီလိုတည်တံ့ဖြစ်နေတာကြောင့်လဲဖန်တယ်ရီထွက်တဲ့မူရနိုကျွန်းလို့ပို့ပြီးတော့ကဘာကျော်နေတာပါကဘာကျော်မူရနိုဖန်တယ်ပစ္စည်းတစ်ခုဖြစ်လာဖို့ဖန်တီးရတာလွဲလှတာတော့မဟုတ်ပါဘူးအရေးပြောနေတဲ့တဲရီတွေကိုလေးမှုတ်ပြီးလိုချင်တဲ့ဖန်တယ်ပုံကိုဖန်တီးယူရတာပ
ါ diciamo che in fornace lavoro molto duro e ne c'è c'è luca tipo ခတ်ပါတယ်အမျိုးသားတွေလှုပ်တဲ့အလုံးလို့အစဉ်အဆက်သတ်မှတ်ချားခဲ့ကြတာပါဒီလုပ်ငန်းကိုကျွန်မတိတ်ကြိုက်လို့ဆက်ပြီးလုပ်သွားနိုင်မယ်လို့မျှော်လင့်ပါတယ်ဖန်တဲ့တစ်ခုဖြစ်အောင်အဆင့်ဆင့်တင်ယူရတာပါအဆင့်တိုင်းမှာပထမအစဆိုတာခက်ပြီမဲ့လို့အသားကျလာရင်တော့လွယ်သွားပါတယ
်မူရနိုဖန်တဲ့တွေအကြောင်းမှတ်တမ်းတင်ပြုစုတဲ့ကက်သလစ်ဖုန်းတော်ကြီးအပါတိစနေတီကိုဂုဏ်ပြုပြီးတော့အပါတိစနေတီဖန်တဲ့ပညာသင်ကျောင်းကို2016ခုနှစ်မှာဖွင့်ခဲ့တာဖြစ်ပါတယ်ပညာလက်ဆင့်ကမ်းသင်ပေးတဲ့ဆရာရာဖီယယ်ဆိုရင်73နှစ်သားတွေကဖန်တဲ့ပညာကိုလေ့လာခဲ့သူဖြစ်ပါတယ်
No, non c'era una scuola, si imparava direttamente.
ကျွန်တော်ငငယ်တုန်းကဆိုဒီလိုကျောင်းမျိုးမရှိပါဘူး။ဖန်တဲ့လုပ်ငန်းလုပ်တဲ့ဖန်ချက်ဆက်ရုံတွေမှာပညာသွားသင်ရပါတယ်။ကျွန်တော်အလယ်တန်းကျောင်းပြီးတော့နည်းနည်းစလေ့လာရင်းကနေဒီလုပ်ငန်းပေါ်အင်မတန်ခုံမင်လာခဲ့တာပါ
။မူရနိုကျွန်းပေါ်မှာအရင်တုန်းကဖန်ချက်ဆက်ရုံပေါင်း300လောက်ရှိခဲ့ပေမဲ့2015ခုနှစ်လောက်မှာတော့150လောက်ထိနည်းသွားခဲ့ပါတယ်။ဒါကြောင့်ဒီကျောင်းဟာရှေးလက်ရာပညာဆက်ခံခြင်းတွေအတွက်အရေးပါတဲ့ကျောင်းတစ်ခုဖြစ်ပါတယ
်။ Sonata con le persone che
စပပဝင်းချင်မှာတည်တဲ့သူတိုင်းဖန်တဲ့လုပ်ငန်းလုပ်ကြပါတယ်။မူရနိုကျွန်းမနေတော့နေတိုင်းမြင်နေတွေ့နေရတယ်လေ
။အသက်18နှစ်ပဲရှိသေးတဲ့ဒီကျောင်းသူကဖန်တဲ့ပညာသင်ကျောင်းစဖွင့်တဲ့ကပညာလေးလာနေသူဖြစ်ပါတယ်။
abbastanza perché visto dai maestri
sia di lui lungi da mien no lwel lwel li lu tin ya ma de da ba mai ko rai lou ji de kha tait ma lwel la ba bu
ase ase a myo da ri da lou la de pinya ko myo set de lu nge a myo tami ri ga lo lo la la tin yu ni ja de atwet sia ri ga le pinya kong tin pe ni ja ba de
perché era considerato un lavoro
lo ko khe de lou lu tat mat tha ja ro phan de lou de lou lou ja de the ga myo ji ri mi shi ba bu da chang di chang tu le ri ko phan de lou de anu pinya chano ro lesson kan tin pe ni da ba ဒါကလည်းအမှုပညာတစ်မျိုးမို့ဖန်တဲ့အမှုပညာကိုတင်ပြပေးနေတာပ
ါအမျိုးသမီးတွေလုပ်တဲ့အလုပ်မဟုတ်ဘူးလို့သတ်မှတ်ထားကြတဲ့ဖန်တဲ့လုပ်ငန်းကိုအခုအမျိုးသမီးတွေပါစိတ်ဝင်စားတင်ယူလာကြတာကထူးခြားတဲ့အပြောင်းလဲတစ်ခုဖြစ်ပါတယ်ဒီကြောင့်မှ9နှစ်တင်ပြီးရင်ဖန်တဲ့ဖန်တီးမှုအကြောင်းကိုကျွမ်းကျွမ်းကျင်ကျင်သိသွားနိုင်ကြမှာဖြစ်ပါတယ
် dal 2016 questa scuola è diventata una scuola riconosciuta dal
Ministero ဒီကြောင်းကို2016ခုနှစ်တည်းကတရားဝင်အသိအမှတ်ပြုထားပါတယ်ဖန်တဲ့ပညာရဲ့ပိုင်းကိုထူးထူးရဲ့တက်ပညာသိပ္ပံလို့တရားဝင်တတ်ဖတ်ခဲ့တာပါ။အဲဒီလိုနိုင်ငံတွေမကပါဘူး။နိုင်ငံတကာအစ်စ်မှလည်းဒီလိုကျောင်းမျိုးမရှိသေးပါဘူး။ဒီမှာ9နှစ်ကျောင်းတက်ပြီးသွားရင်ဖန်တဲ့ပညာနဲ့မူရနိုဖန်တဲ့ပညာဆိုင်ရာဒီပလိုမာကိုရမှာဖြစ်ပါတယ်
။အီတလီနိုင်ငံဗန်နစ်မြို့မူရနိုကျွန်းကထွက်တဲ့မူရနိုဖန်တဲ့ပစ္စည်းတွေဟာအရေးအသွေးကောင်းတဲ့အပြင်မူရနိုဖန်တဲ့ပညာရှင်တွေသာတက်မြောက်တဲ့နည်းတွေနဲ့လုပ်ထားတာကြောင့်တမှုထူးတဲ့လက်ရာတွေနဲ့ကဘာကျော်နေတာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ဟောင်ကောင်လွတ်လပ်ရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုမှိမ့်မိန်အောင်လုပ်နေတဲ့လူတွေရဲ့နာမည်စာရင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်ကွန်ဂရက်လွှတ်တော်ကိုတင်သွင်းလိုက်ပြီးအဲ့ဒီလူတွေနဲ့စီးပွားရေးအကြီးအကျယ်လုပ်နေတဲ့ဗန်တွေကိုလည်းပိတ်ဆို့မှုတွေနဲ့အရေးယူခံရမယ်လို့တတိပေးလိုက်ပါတယ်။လွတ်လပ်စွာစုဝေးခွင့်ဟောပြောခွင့်တည်င်းလွတ်လပ်ခွင့်သို့မဟုတ်တရားဥပဒေစိုးမိုးရေးစတဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ကိုတိတိတသာရော့ပါအောင်လုပ်နေတဲ့ဟောင်ကောင်နဲ့တရုတ်ပြည်သူသမ္မတနိုင်ငံအတာဝန်ရှိသူ၁၀ယောက်စည်းရင်းကိုဒီနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်လည်းဒီစည်းရင်းထဲမှာပါဝင်ပါတယ်။အမေရိကန်အုပ်ချုပ်မှုအာဏာအမိန့်အမှတ် 13936 အရအဲ့ဒီစည်းရင်းပါပုဂ္ဂိုလ်တဦးချင်းစီကိုပိတ်ဆို့မှုတွေနဲ့ဩဂုတ်လ9ရက်နေ့ကအရေးယူလိုက်ပါတယ်။ကုလသမဂ္ဂမှတ်တမ်းဝင်သဘောတူစာချုပ်ဖြစ်တဲ့တရုတ်ပြည်တရှာပူးတွဲကြေညာချက်ပါဟောင်ကောင်ပြည်သူတွေနဲ့ကဘာကြီးအပေါ်တရုတ်နိုင်ငံကပေးအပ်ထားတဲ့ဂတိကဝတ်တွေကို CCP လို့ခေါ်တဲ့တရုတ်ကွန်မြူနစ်ပါတီကစနစ်တကျတစစီပယ်ဖျက်ပစ်နေတာပါဇွန်လတုန်းကပြဋ္ဌာန်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကိုအသုံးချပြီးဟောင်ကောင်မှာဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေလူအခွင့်အရေးတရားရေးလွတ်လပ်မှုနဲ့တတိပုဂ္ဂလလွတ်လပ်ခွင့်စတာတွေကိုတရုတ်ကွန်မြူနစ်ပါတီ CCP ကရိုက်ချုံးနေတယ်လို့အမေရိကန်နိုင်ငံဈာယီဝန်ကြီးဌာနပြောခွင့်ရမော်ဂန်အိုဒက်ဂတ်စာပြောပါတယ်တရုတ်ပြည်မာကြီးနဲ့ဟောင်ကောင်အာဏာပိုင်တွေကအတိုက်အခံတွေကိုနှိပ်ကွပ်ပြီးဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်ကိုရော့ပါအောင်လုပ်နေတဲ့လုပ်ရတဲ့နယ်ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလူသိရှင်ကြားအပြစ်တင်ရှုံချလိုက်ပါတယ်ပြည်မာကြီးကလုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုဟောင်ကောင်ကိုဆေလွတ်ပြီးစခန်းချစေတာငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအလုံးအငင်းနဲ့ဖမ်းဆီးတာ2020ပြည့်နှစ်စက်တင်ဘာလမှာကျင်းပမဲ့လွှတ်တော်ကောင်စီရွေးကောက်ပွဲတွေကိုနိုင်ငံရေးအမျက်ထုတ်တဲ့အနေနဲ့နှောင့်နှေးအောင်လုပ်ခဲ့တာနဲ့ဟောင်ကောင်ကနေထွက်ပြေးဖို့ကြိုးစားသူဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုအမေရိကန်အပြစ်တင်ရှုံချလိုက်တာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ဖိနှိပ်တဲ့မူဝါဒတွေနဲ့ဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်ရေးကိုထိပါအောင်လုပ်နေတဲ့တရုတ်ရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာကန့်ကွက်ကြောင်းကွန်ဂရက်လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာထပ်မံမိမောင်းထိုးပြလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီ CCP အနေနဲ့နိုင်ငံတကာမှာလိုက်နာကျင့်သုံးရမယ့်စံနေနဲ့အညီဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေကိုပြန်လည်ပေးအပ်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းနေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။ဗုဒ္ဓဘာသာနဲ့မနက်ခင်းသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်လက်ပြီးသတင်းကြီးကြပ်ကိုတင်ပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ဒီပတ်တိတိပဲလို့ရောအချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြိုင်ဘက် Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိတ်နဲ့ရှင်းပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်။သမ္မတ Trump က Michigan, Wisconsin နဲ့ Nebraska ပြည်နယ်တွေကိုတွားရောက်နေတာဖြစ်ပြီး Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုတွားရောက်နေပါတယ်။John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ coronavirus အခြေအနေစီးရင်တွေအရ American ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတွေပြန်လည်မြင့်တက်နေပါတယ်။အထူးသဖြင့် Illinois, Texas, Wisconsin, Tennessee နဲ့ California ပြည်နယ်တွေမှာကူးစက်မှုနှုန်းဇက်တိုက်မြင့်တက်နေပါတယ်။ American နဲ့ Indian နိုင်ငံကြားစီးရင်တွေအခြေအနေဖလှယ်ရေးသမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒေသပတ်ဝန်းကျင်တွင်အခြေအနေတွေရရှိဖို့အထူးလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အခြေအနေဖလှယ်မှုသဘောတူညီချက်ဘက်ကကိုအင်္ဂါနေ့ကနိုင်ငံလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာအင်္ဂါနေ့ကလူ1000လောက်ချီတက်ပြီးပြည်သူ့သမ္မတကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။တမန်တော်မိုဟာမက်ကိုတည်ဖို့ဖော်တဲ့ရုပ်ပြောင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖြစ်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုပြည်သူ့သမ္မတကအခိုင်အမာထောက်ခံတာကြောင့်မကျေနပ်လို့ဆန္ဒပြခဲ့ကြတာလို့ AP သတင်းကပြောပါတယ်။နိုဘာလမှာကျင်းပမယ့်မြန်မာရွေးကောက်ပွဲမှာအားလုံးပါဝင်ပြီးပွင့်လင်းမြင်သာမှုရှိမယ်။အများလက်ခံတဲ့ရွေးကောက်ပွဲဖြစ်ရေးမြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့နိုင်ငံတွင်းလူသားချင်းစာနာမှုထောက်ထားရေးဆိုင်ရာဆောင်ရွက်မှုတွေအားလုံးကိုအမေရိကန်နိုင်ငံကအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးဌာနအမြင့်အတွင်းဝန်ဒေးဗစ်ဟေးလ်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကို
ပြောကြားခဲ့ပါတယ်။ဘုဒ္ဓဘာသာနဲ့ကဲအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေမထောပါ။
This program has come to you from the Voice of America, Washington.